အမေနာမည်အဖေနာမည်အစရှိတဲ့ဒီလိုအမည်နာမအပညာတွေကိုလည်းသိနိုင်တဲ့ဆွမ်းအားရှိပါတယ်။ဒါပုဂ္ဂိုလ်နိဗ္ဗာန်လို့ပြီးအင်းကြီးရဲ့ဆွမ်းအားပဲ။သို့တော့ဝိမတ်လန်ညာကြတော့ဥပါဒာနဲ့ခန္ဓာ၅ပါးကိုသာသိတယ်။ခန္ဓာလည်းမသိဘူး။ခန္ဓာနဲ့ဆက်ဆံနေတဲ့ခန္ဓာပฏิပါဒတရားတွေလည်းမသိဘူး။ပါဏတိကိုခေါ်ဆိုအပ်တဲ့အမည်နာမပညာအမျိုးမျိုးလည်းမသိဘူး။ဘာသာသိလဲ။ဥပါဒာနဲ့ခန္ဓာ၅ပါးဒီလိုဆိုရင်ဝိပဿနာဉာဏ်ဒီအတိတ်ကိုရှုလို့ရတယ်လို့ဘုရားဟောဒေသနာရှိပါသလားမရှိပါဘူးလားလို့မေးရင်ဘယ်လိုဖြေမလဲရှိပါတယ်နော်ဒါပေမဲ့လို့ခေတ်ကပြောနေတာကတော့ဗတ္တိကရတ္တသုတ်တံကိုကိုးကားပြီးတော့အနိဋ္ဌာန်ကကိုမရှုကောင်းဘူးဆိုပြီးဒီလိုတော့ပြောကြတယ်နော်ဗတ္တိကရတ္တသုတ်တံမှာမြတ်စွာဘုရားကန္တာလေးတွေဟောထားပါတယ်အဲ့ဒီဟောထားတဲ့ကန္တာလေးတစ်ခုကအတိတံနောနာဂမေယအနာပတိအကင်းစီအနာဂတံယတအတိတံပတိနန္တအပတင်းစအနာဂတံအတိတံအတိဖြစ်သောယအခြင်းခန္ဓာ၅ပါးယုတ်တရားနန္တရားသည်ပတိနံချုပ်ဆုံးပြည့်ပြုံးကဲ့လေပြီသတ္တမအတောကြောင့်အတိတံအတိဖြစ်တဲ့ခန္ဓာ၅ပါးကိုအတိတံအတိဖြစ်သောခန္ဓာ၅ပါးကိုနာနာကမေယဒနာအတိတိတို့ဖြင့်ငါငါဟုအစဉ်မလိုက်လျာအနာဂတအနာဂတ်ဖြစ်သောယအခြင်းခန္ဓာ၅ပါးတိလည်းပဲအပ္ပဒံမဖြစ်ပေါ်လာသည်မြောက်ရှိလာသည်ဒံသတ္တမတို့ကြောင့်ဒံတို့အနာဂတ်အနာဂတ်အနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးကိုနပတိယတနာတ္တိတို့ဖြင့်ငါငါဟာဟုမျော်လင့်တောင်းတ၍မနေလျာဒီလိုဟောတာတဲ့ဂါထာလေးတစ်ခုရှိတယ်။အဲဒီဂါထာလေးကိုအတိတ်ကရှုတာမနစ်သက်တဲ့ဆရာတော်ဘုရားများကတော့ဘယ်လိုပါတာပြန်လဲ။အတိတ်ဉာဏ်တော်ကမေယဆိုတာကိုအတိတ်မရှိပါဘူးလို့ပါတာပြန်တယ်။နပတိကိကိအနာဂတ်အနာဂတ်ကိုမမြော်ရဘူးဆိုတာလည်းအနာဂတ်ကိုမရှိပါဘူးလို့ဒီလိုပါတာပြန်တယ်။ပါတာပြန်ပြီးတော့ဘယ်လိုရှင်းလင်းပြထုတ်တယ်လို့မေးတော့အတိတ်တရားလေးချုပ်ဆုံးပြခဲ့ပြီးဖြစ်တယ်မရှိတော့ဘူးမရှိတော့ဘယ်လိုရှုမလဲ။အနာဂတ်တရားဒီမဖြစ်ပေါ်သေးဘူးမဖြစ်ပေါ်သေးတာဘယ်လိုရှုမလဲဆိုပြီးဒီလိုကန်ထုတ်လိုက်တယ်။အဲဒီလိုကန်ထုတ်လိုက်တဲ့စကားပြုံးနေကြလိုက်ရတော့သဘောကျပြီးလက်ခံထားကြတယ်နော်။လက်ခံထားလိုက်တဲ့အချိန်ကကြတော့အတိတ်နာကမရှိဘူးဆိုလို့ရှိရင်ဒီကြောင့်ကျတဲ့ပြိဿသမုပ္ပါဒ်သဘောတရားဘယ်လိုသိမလဲမသိနိုင်ဘူးသမုဒိယသစ္စာကြဒုက္ခသစ္စာဖြစ်တာကိုသိအောင်မလားမသိတော့ဘူးနော်ဘုရားကအဲ့ဒီကထာလေးဘာဖြစ်လို့ဟောတယ်လို့မေးတော့ဘုရားကဟောကြတာအကြောင်းရှိပါတယ်အဲ့ဒီကထာလေးကအတိတ်နာနာကမေယအတိတ်ကိုမလိုက်ရဘူးဆိုတာဘာပြောတာလဲဆိုတာဘုရားရှင်ကိုရောင်းကပြန်ပြီးတော့ရှင်းလင်းတင်ပြထားပါတယ်နော်နိုင်ရဲ့ယုတ်တရားဒီအတိတ်ကဒီလိုဖြစ်ခဲ့တယ်ဆိုပြီးအတိတ်ဖြစ်တဲ့ဒီယုတ်တရားအပေါ်နဲ့သိတဲ့မှုနန္ဒီတရားကိုမဖြစ်ပါသေးနဲ့အဲ့ဒီနန္ဒီတရားကိုလည်းဒိဋ္ဌာပိနန္ဒတာဆိုပြီးအထက်ကဆရာတော်ကဖွင့်ဆိုထားပါတယ်ဒီဒီနဲ့ပို့ဆွဲပြီးတော့နိုင်ရဲ့ယုတ်တရားဒီအတိတ်ကဒီလိုဖြစ်ခဲ့တယ်ဆိုပြီးတော့နှစ်သက်ချင်းနန္ဒီတရားကိုမဖြစ်ပါသေးနဲ့လို့ဒီလိုပေါ်ပြထားပါတယ်ရှင်းလင်းတယ်ဝေဒနာတင်ညာတင်္ခါရဝိညာဉ်ခေါ်တဲ့နံခန္ဓာလေးပါပါလေပုံစံတို့ပဲဒီလိုဟောထားပါတယ်အဲ့တော့အကင်းရဲ့ပုဂ္ဂိုလ်တို့ကနိုင်ယုတ်တရားဒီအတိတ်ကဒီလိုဖြစ်ခဲ့တယ်ဆိုပြီးတော့အတိတ်ဖြစ်တဲ့ယုတ်တရားအပေါ်နဲ့နှစ်သက်မှုနန္ဒီတရားကိုဖြစ်စေခဲ့ရင်ဒါအတိတ်ကိုလိုက်တယ်လို့ခေါ်တယ်။နှစ်သက်မှုနန္ဒီတရားကိုမဖြစ်စေဘူးဆိုရင်အတိတ်ကိုမလိုက်ကြည့်နေတယ်လို့ဒီလိုပြတာရှင်းလင်းထားပါတယ်ဒါသုတ်တံအကျဉ်းမှပေါ်ပါတယ်နော်။အဲ့တော့အနာဂတ်ကိုမမြော်ဘူးမြော်မယ်ဆိုတဲ့အပတ်တယ်လို့လည်းဒီပုံစံတို့ပဲငါရဲ့နာနာကကာလနဲ့ငါရဲ့ယုတ်တရားဒီဤကဲ့သို့သောယုတ်တရားဖြစ်ပါစေ။ငါရဲ့ဝိညာဉ်တင်ညာတင်္ခါရဝိညာဉ်လေးကဤကဲ့သို့သောဝိညာဉ်တင်ညာတင်္ခါရဝိညာဉ်ဖြစ်ပါစေ။ဆိုပြီးတဏှာတိတိနဲ့ညှော်လင့်တောင်းတခဲ့မယ်ဆိုရင်အနာဂတ်ကိုလိုက်တည်မိတယ်။အနာဂတ်ကိုညှော်တည်မိတယ်။ငါရဲ့ယုတ်တရားဒီနာနာကကာလနဲ့ဤကဲ့သို့သောယုတ်တရားဖြစ်ပါစေ။ဤကဲ့သို့သောဝိညာဉ်တင်ညာတင်္ခါရဝိညာဉ်ဖြစ်ပါစေလို့ဒီလိုညှော်လင့်တောင်းတခဲ့မရှိဘူး။တဏှာတိတိနဲ့ဖူးသက်ပြီးညော်လင့်တောင်းတကြမရှိဘူးဆိုလို့ရှိရင်တော့အနာဂတ်ကိုမလိုက်တည်မိတယ်အနာဂတ်ကိုမမျှော်တည်မိတယ်လို့ဒီလိုရှင်းထားတယ်ဒီရှင်းလင်းချက်အရာအတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိဖြစ်ရင်ဘာလုပ်ကြလဲအတိတ်ကိုလိုက်နေတယ်ခေါ်တယ်အနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်မှာလည်းတဏှာဒိဋ္ဌိဖြစ်နေခဲ့ရင်ဘာလုပ်ကြလဲအနာဂတ်ကိုညော်နေတယ်လို့ခေါ်တယ်အတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ဘူးဆိုရင်အတိတ်ကိုမလိုက်ဘူးအနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရင်အနာဂတ်ကိုမမျှော်တည်မိတယ်လို့ဒီလိုဆိုလို့တဲ့နော်ဒီတော့အဲ့ဒီသဘင်းရင်းလေးကိုဒီကိစ္စကြီးပေါ့အတိတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ခြင်းရင်ဘာလို့ရမလဲအနာဂတ်ဖြစ်တဲ့ခန္ဓာ၅ပါးအပေါ်မှာလည်းတဏှာဒိဋ္ဌိမဖြစ်ခြင်းဘူးဆိုရင်ဘာလို့ရမလဲဒီမေးခွန်းဆက်မလာဘူးလားဆက်လာတယ်ဘုန်းကြီးအဲ့ဒီမေးခွန်းလေးကြည့်လိုက်အောင်နောက်ကဒါလေးတက်ကိုဘုရားဟောထားတယ်နည်းနည်းလေးဆက်ဖို့မယ်နော် ဘိသောဗန္နိသာယောဓမ္မတထထထဝိပတတိအတံဟိရံအတံကုဗ္ဗန္တံဝိဓမ္မနုပြုဟိဘိသောဗန္နိသာယောဓမ္မတထထထဝိပတတိအတံဟိရံအတံကုဗ္ဗန္တံဝိဓမ္မနုပြုဟိယောဝိဒအခြင်းပညာရှိတဲ့ပုဂ္ဂိုလ်သည်ဘိသောဗန္နိသာဓမ္မဘိသောဗန်ဖြစ်တဲ့ခန္ဓာ၅ပါးယုတ်တရားနန္တရားကိုလည်းပဲတထထထထိုးထိုးခဏ၌ဝါတ္တတတ္တထိုတို့နိယ၌ဝါတ္တတတ္တထိုတို့တရားအစုအပေါင်း၌တတ္တတတ္တကိုအတ္တကရာဒီကာတို့က၃ချက်အဓိပ္ပာယ်ဖွင့်ထားပါတယ်။နံပါတ်၁တတ္တတတ္တထိုတို့ဖြစ်စေခဏ၌ဒါက၁ချက်။နောက်တစ်ခုတတ္တတတ္တနံပါတ်၂နော်။တတ္တတတ္တထိုတို့နိယ၌နံပါတ်၃ကျတော့တတ္တတတ္တထိုတို့တရားအစုအပေါင်း၌ဆိုပြီးဒီလို၃ချက်ဖွင့်ထားတယ်။ဘိသောဗန်ဖြစ်တဲ့ခန္ဓာ၅ပါးကြတော့ဘာလို့ ਆ မလဲလို့မေးတော့ထိုးထိုးဖြစ်စေခဏပါတဲ့ထိုးထိုးနေရာမှာထိုးထိုးတရားအစုအပေါင်းမှာဒီလိုသုံးချက်ပွင့်တယ်ထိုးထိုးနေရာဆိုတာကတော့တောမှာပဲဖြစ်စေရွာမှာပဲဖြစ်စေဘယ်နေရာမှာမဆိုးလို့ဆိုလိုတယ်ထိုးထိုးခဏဆိုတာကတော့ထိုးယုတ်နံတမသင်္ခါရတရားတို့ကခဏမဆက်တည်းတည်းဖြစ်ပြီးပြည့်နေတယ်ဖြစ်ပြည့်နေတဲ့အတွက်ထိုးထိုးဖြစ်စေခဏမှာလို့ဒီလိုဆိုလိုတယ်အဲဒီလိုဖြစ်တဲ့အချိန်ခါမှာလဲယုတ်တရားဉာဏ်တရားတို့ကတလုံးချင်းဖြစ်နေတယ်ဆိုတာမရှိဘူးယုတ်ဆိုရင်လည်းယုတ်ကလခေါ်တဲ့အုတ်စုအလိုက်ဖြစ်တယ်နန်းဆိုလည်းနန်းကလလို့ခေါ်ဆိုအပ်တဲ့အုတ်စုအလိုက်သာဖြစ်တယ်ဥပမာသက္ကဝဉ္ဇဉ်ဆိုရင်အနည်းဆုံးသစ္စာလေးရှင်းလုံးပေါင်းမှဖြစ်နိုင်တယ်နန်းကလလို့ခေါ်ဆိုပါတယ်အဲဒီလိုအုတ်စုအလိုက်ဖြစ်တဲ့အဲဒီအုတ်စုအလိုက်မြင်အောင်ရှုပါလို့ဒီလိုပြောခြင်းနော်ဒီတော့တောမှာဖြစ်စေရွာမှာဖြစ်စေဘယ်နေရာမှာမဆိုဒီစိတ်တွေတရားတွေကိုရှုတဲ့အပိုင်းမှာခဏပိစုံပန်းတို့စိုက်အောင်ထိုတို့တရားတို့ရဲ့တရားအစုအပေါင်းအတိုင်းမြင်အောင်ဝိပဿနာရှုပါလို့ဒီလိုပြောလို့ရတဲ့အဖြစ်ပဲเนาะဆက်ကြောင့်ယောဂီတအခြင်းပညာရှိတဲ့ပုဂ္ဂိုလ်သည်ဘိသောဗန္နိသာဓမ္မဘိသောဗန်ဖြစ်တဲ့ခန္ဓာ၅ပါးယုတ်တရားနံတရားကိုလည်းပဲတထတထထိုတို့ဖြစ်စေခဏ၌တထတထထိုထိုတိနိယ၌တထတထထိုတို့တရားအစုပုံ၌ဝိပါဒတိအနိစ္စ ानु ပါဒနာသာသဝိပါဒနာညာတို့ဖြင့်အပ္ပမန္တတရှုပါသုံးသရွေ့နေလေ၏။ဒေါဝိတထောပညာရှိတဲ့ပုဂ္ဂိုလ်သည်အတ္တဟိရန္တနာဒိဋ္ဌိတို့သည်မဆွဲငင်အမဆွဲငင်နိုင်သောအတ္တကုပ္ပန္တနာဒိဋ္ဌိတို့ကြောင့်ပြည့်စုံမှုမရှိသောတန်ထောဝိပါဒနာညာကိုအလုပြုဟေ၏အပ္ပမန္တတပေါင်းများအထုတ်လျာ၏။ဒီနည်းတန်ထောဖလဓမ္မကကိုအလုပြုဟေ၏အပ္ပမန္တတပေါင်းများအထုတ်လျာ၏။ငါညာပုံညာဆိုင်တဲ့ပုံကိုယ်ရဲ့အတွက်ဖလားတမမဆိုင်သေးတဲ့ပုံကိုယ်ရဲ့အတွက်ဝိပဿနာဉာဏ်ဆိုပြီးဒီလိုပွင့်ထားတယ်နော်ဒီတော့ဒီညမှာပိဋကဘာဖြစ်တဲ့ခန္ဓာ၅ပါးကိုထိုးထိုးတော့မဖြစ်စေရောမဖြစ်စေဘယ်ညမှာမဆိုတရားအထုတဲ့အချိန်ကမှထိုးထိုးတရားတို့ရဲ့ဖြစ်စေခဏမှာအုတ်စုအလိုက်ဖြစ်ပေါ်သွားတဲ့ထိုးထိုးယုတ်တရားနန္တရားကြီးရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အိစ္ဆတ်ကိုရှုပါဖြစ်ခြင်းပြည့်ခြင်းဖြင့်အိစ္ဆတ်ခံရတဲ့သဘောဒီကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခကိုရှုပါမပြည့်စုံပဲအကျဉ်းကအခိုင်အမာတည်တာအဖြစ်ဒီနေ့အတ္တမဟုတ်တဲ့သဘောတရားတွေကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနတ္တတို့ရှုပါအဲ့ဒီလိုတွင်တွင်ကြီးရှုခဲ့မယ်ဆိုလို့ရှိရင်သောဝိပဿနာဉာဏ်ဒီဘယ်လိုဝိပဿနာဉာဏ်ဖြစ်မလဲအတ္တဟိရန္တနာတ္တိတို့ဒီမစွမ်းငင်အမစွမ်းငင်နိုင်သောအတ္တကုပ္ပန္တနာတ္တိတို့ကြောင့်ပြည့်စုံမှုမရှိတော့ဒီလိုပွင့်တာဘုရားကိုယ်တိုင်ဟောတာအဲ့ဒီဝိပဿနာဉာဏ်ကိုတဏှာတ္တိတို့ကစွမ်းငင်လို့ရမလားမရဘူးတဏှာဒိဋ္ဌိတို့ကြောင့်ကဒီဝိပဿနာဉာဏ်ဒီပြည့်စုံသွားမလားမပြည့်စုံဘူးဘာပြောချင်တာလဲလို့မေးတော့ဒီယုတ်တရားဉာဏ်တရားတွေကိုဖြစ်ပြီးပြည့်နေတဲ့အနိစ္စတရားတွေပဲဖြစ်ခြင်းပြည့်ခြင်းပြည့်အနိစ္စခံရတဲ့ဒုက္ခတရားတွေပဲမပြည့်စုံပဲအကျေကအတိုင်းမှာဖြစ်တာအဖြစ်ဒီအတ္တမဟုတ်တဲ့အနတ္တတရားတွေပဲလို့ဒီလိုတွင်တွင်ကြီးမြင်နေပြီအဲဒီလိုမြင်နေတဲ့အချိန်ခါမှာဒီယုတ်တရားကငါပဲဒီယုတ်တရားကသူပဲလို့စွဲ့ရင်တော့တဲ့အချိန်တောင်ရှိသေးလားမရှိမရှိတဲ့အတွက်ငါပဲသူပဲလို့ဆွေးရည်လောက်တဲ့ဒိဋ္ဌိကိုဖြစ်အောင်မလားမဖြစ်ဘူးငါပဲသူပဲလို့တွေ့တာမမောနေတဲ့တဏှာတရားကိုဖြစ်အောင်မလားမဖြစ်တော့ဘူးဒါတော့ပိဿုပန်တရားဒီအပေါ်နဲ့တဏှာဒိဋ္ဌိမဖြစ်ခြင်းရင်ဘာလို့ ਆ လဲပိဿုပန်တရားဒီကိုခဏပိဿုပန်တို့ဆက်အောင်ဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ပုစုအလိုက်ဖြစ်ပေါ်နေတဲ့ဒုတို့ယုတ်ပြဏ္ဍတရားဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးတန်ကျင်းပြီးတော့ဝိပဿနာရှုပါအဲဒီလိုဝိပဿနာရှုရင်ပိဿုပန်ခန္ဓာ၅ပါးတို့အပေါ်၌တဏှာဒိဋ္ဌိဘယ်လိုမှမဖြစ်နိုင်ဘူးလို့ဒီလိုဘုရားဟောတာ။ကဲပိဿုပန်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အတွက်ပိဿုပန်ခန္ဓာ၅ပါးကိုမလိုအောင်လဲ ဝိပဿနာရှုရမယ်။ဒါအတိတ်ခန္ဓာ၅ပါးကိုတဏှာဒိဋ္ဌိမဖြစ်ခင်ရောဘာလို့ရမလဲ။အတိတ်ခန္ဓာ၅ပါးကိုဝိပဿနာရှုဖို့အနာဂတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ခင်ရောဘာလို့မလဲ။အနာဂတ်ခန္ဓာ၅ပါးကိုဝိပဿနာရှုဖို့။ဒါပြီးနဲ့ခေတ်ကတော့ဘာပြောလဲ။အတိတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်အောင်အတိတ်ကိုမရှုနဲ့။အနာဂတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရဲ့အတွက်လည်းအနာဂတ်ကိုမရှုနဲ့။ပိဿုဗ္ဗံခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရဲ့ကြတော့ပိဿုဗ္ဗံတဲ့တဲ့တန်ရှုနေတဲ့။ဒီစကားကိုလက်ခံနိုင်မယ်ဆိုရင်ပေါ့။အတိတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရဲ့အတွက်အတိတ်ကိုမရှုရဘူး။အနာဂတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရဲ့အတွက်အနာဂတ်ကိုမရှုရဘူးလို့လက်ခံနိုင်ခဲ့ရင်ပိဿုဗ္ဗံခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရဲ့အတွက်လည်းပိဿုဗ္ဗံခန္ဓာ၅ပါးကိုလည်းမရှုနိုင်လို့ပြောဖို့မကောင်းဘူးလား။ကောင်းပါရဲ့ဆိုတော့အဲ့ဒီလိုပြောကြလားမပြောဘူးသိလုံပံခန္ဓာ၅ပါးကြတော့ဝိပဿနာရှိဖို့ညွှန်ကြပြီးတော့အတိတ်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးတို့အပေါ်မှာတဏှာဒိဋ္ဌိမရှိကြတော့အတိတ်အနာဂတ်မရှိဘူးဒီလိုညွှန်ကြနေနော်ဒါကဘုန်းကြီးကအတိတ်နာကရှုတဲ့ဘက်ကညင်ပြနေတဲ့ဘက်ကိုသိချင်းကြဒီနေသနာတော်လေးတွေကိုးကားပြီးအတိတ်ဘက်ကိုဘုန်းကြီးကအချင်းချင်းညင်ပြနေတာလည်းဖြစ်ပါတယ်ကဲအတိတ်ကြောင့်ကိုပြန်ရှုဖို့နည်းနည်းဆက်မယ်ဒီတော့ဆွမ်းလောက်နေတဲ့ပုံလေးကိုသူကတွတ်တွေ့လိုက်တဲ့အချိန်ကမှအဲ့ဒီပုံဆိုတာကဒရဝဆိုတာကယုံနာအစုပုံမှာဖြစ်တဲ့အတွက်ဆွမ်းလောက်နေတဲ့ပုံကိုတန်လေးပါဆက်ပြီးအရှုခိုင်းလိုက်တယ်ဆွမ်းအလုခံနေတဲ့သံဃာတော်ယဟန်တော်ကိုလည်းတန်လေးပါဆက်ပြီးအရှုခိုင်းလိုက်တယ်အဲ့ဒီလိုအရှုခိုင်းလိုက်တဲ့အချိန်ကမှဘာဖြစ်လာသလဲယုတ်ဒီနန်းလေးကိုသိသိရပါတယ်သိသိလိုက်တဲ့အချိန်ကမှသူရောက်ပြီးသူတော်ကောင်းကဘယ်ပုံကိုဒီဆွမ်းလောက်တဲ့ပုံကိုဒီမိမိဖြစ်သလားဘုမဟုတ်ဆွမ်းအလုခံနေတဲ့ပုဂ္ဂိုလ်ကြီးမိမိဖြစ်သလားလို့ပြန်ပြီးတော့တိကျတဲ့စိုက်ကြည့်ပါဆိုပြီးအရှုခိုင်းလိုက်ရတယ်။အရှုခိုင်းလိုက်တဲ့အချိန်ခါကျတော့ဒုပုဂ္ဂိုလ်သူရောက်ပြီကဘာပြောလဲ။ဆွမ်းလောင်းနေတဲ့ပုဂ္ဂိုလ်ကသူဖြစ်တယ်တဲ့။ဆွမ်းအလုခံနေတဲ့ပုဂ္ဂိုလ်ကသူမဟုတ်ဘူးလို့ပြောတယ်။ဘယ်လိုကြောင့်သိနိုင်လဲ။အဲ့ဒီအပိုင်းလေးတွေကအမတအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ပါတယ်နော်။ဘယ်လိုကြောင့်သိနိုင်လဲလို့မေးတော့ဆွမ်းလောင်းနေတဲ့ပုဂ္ဂိုလ်ရဲ့ယုတ်ကြီးနန္ဒီကိုလှန့်သိသိလိုက်တဲ့အခါအဲ့ဒီယုတ်ကန်တန်တာအစင်းတဲ့သူလက်ရှိသူရဲ့ယုတ်ကံတန်တဲ့အခြင်းကအဋ္ဌိညိုကြောင့်အဋ္ဌိညိုလေးတစ်ခုကိုသွယ်တတ်ခံတော့ဖြစ်ဖြစ်နဲ့လမ်းနေတဲ့အစဉ်တန်းကတရားနဲ့ဖြစ်နေတယ်။ဆွမ်းအလုခံနေတဲ့ရဟန်းတော်ရဲ့တန်တာမတိရှိတဲ့ယုတ်ကံကိုလှန့်သိသိပြီးတော့သူ့ယုတ်ကံနဲ့ဆက်ဆက်ကြည့်လိုက်တော့တစ်ခုနဲ့တစ်ခုဆက်ဆံမှုမရှိဘူး။ဒီဘက်ကယုတ်ကံနဲ့ကအစဉ်တန်းတရားနဲ့ဖြစ်နေတယ်။ယုတ်ကံတန်တဲ့အစဉ်တန်းတစ်ခုနဲ့ဖြစ်နေတယ်နော်။မြဲတယ်လို့မဆိုလို့ဘူးနော်။ဖြစ်လိုက်ပြက်လိုက်နဲ့လမ်းနေတဲ့အစဉ်အတန်းလေးကဒီကံနဲ့ဖြစ်နေတယ်ကိုဒီမိပေါ့လဲနေတယ်မိမြဲတယ်လို့ခွန်ကြီးတို့မဆိုလိုဘူးဒါပေမဲ့အစဉ်တန်းကဒီကံနဲ့ဖြစ်နေဘူးလားဖြစ်နေတယ်ဒီပုံစံအတိုင်းပဲအတိတ်ကယုံနာနဲ့ဒီယုံနာဟာဆက်ဆက်ပြီးတော့ဖြစ်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်နဲ့လာနေတဲ့အတန်းလေးကဒီကံနဲ့ဖြစ်နေဒီကံနဲ့ဖြစ်နေတဲ့အချိန်ကကျတော့အဲ့ဒီဆွမ်းလောင်းလူနေတဲ့ပုဂ္ဂိုလ်ရဲ့အရိယဝတ္ထုနှလုံးရင်ကိုတစ်လေးပါဆက်ပြီးတော့သူ့ရဲ့မဝင်မနှောအကြည့်ကိုမိအောင်ဆိုက်ရှုပါလို့ဒီလိုခင်ရပြန်တဲ့သစ္စာနှလုံးရင်ကိုတလေးပါဆက်လိုက်တဲ့အခါမှာယုတ်ကလအမျိုးသားဘယ်လောက်ရှိလဲ။ရှောင်းမျိုးယုတ်မျိုးသား54ပြောပြီးပြီ။အဲဒီ54မျိုးတဲ့ကဟရိယဝတ္ထုကိုမိအောင်မှန်းမိအောင်ရှုရတယ်သိသိရတယ်။ဘာဖြစ်လို့လဲ။အင်းရှင်ဘဝမနောအကြီးကဒီဟရိယဝတ္ထုရုပ်ကိုမိတွေ့ပြီးဖြစ်ပေါ်နေတာဖြစ်တဲ့အတွက်ဘဝမနောအကြီးကိုမိမှဒီဘဝမနောအကြီးမှလာပြီးဖြင်းနေတဲ့အာယုန်တွေကိုတစ်ဆင့်တက်ပြီးသိသိလို့ရတယ်။အဲဒါကြောင့်အင်းရှင်ဘုံဝင်မနောအကြီးကိုသိသိတည်းရဲ့အတွက်ဟရိယဝတ္ထုရုပ်ကိုမိအောင်သိသိခိုင်းရတယ်။သိသိပြီးတဲ့အချိန်ကမှအင်းရှင်ဘုံဝင်မနောအကြီးကိုလှမ်းပြီးသိသိလိုက်တဲ့အချိန်ကမှဒုဘုံဝင်မနောအကြီးလေးကိုတွေ့လဲတွေ့ပါဘုံဝင်မနောအကြီးကိုရှေ့တွေ့ကြည့်နောက်ဆုံးကြည့်ပါလို့ဒီလိုတကံတစ်ဆင့်တက်ပြီးခိုင်းရပြန်တယ်။ဘာဖြစ်လို့လဲ။နန္ဒရာတို့မြည်ဒီမှာဘုံဝင်မနောအကြီးဖြစ်နေရင်ဝိဉ္ဇိခေါ်တဲ့စိတ်အစဉ်မဖြစ်ဘူး။ဝိဉ္ဇိခေါ်တဲ့စိတ်အစဉ်တွေဖြစ်နေရင်လည်းဘုံဝင်မနောအကြီးကရပ်သွားတယ်။ဒီဘုံမနောကြီးလေးကိုရှေ့တော့ကြည့်နောက်ဆုံးကြည့်လိုက်တဲ့အချိန်ကမှဒုဘုံမနောအကြီးနှစ်ခုတို့ရဲ့အကြမှတ်တယ်ဝိသိစိတ်တွေကဖြစ်နေတယ်။ဖြစ်နေတော့ဒီဘုံမနောကြီးကိုသိသိတတ်တဲ့ယောဂီတော်ကောင်းကရှေ့တော့ကြည့်လိုက်နောက်ဆုံးကြည့်လိုက်အဲ့ဒီလိုကြည့်လိုက်တဲ့အချိန်ကမှဘုံမနောအကြီးတို့ရဲ့အကြနဲ့ဖြစ်ပေါ်သွားတဲ့ဝိသိစိတ်လေးတွေကိုလည်းသိသိလို့ရပါတယ်။အဲ့ဒီလိုသိသိလို့ရတဲ့အချိန်ကမှဗာစိတ်အစဉ်ကြီးတွေဖြစ်နေတယ်လို့သူကလေးလေးချာချာသိသိခံလိုက်တော့သူကပန်းလျှောက်တယ်တတိယတော့လေအရှင်ဖျားတို့လိုယဟန်တပါဖြစ်ပြစေဆိုပြီးဒီစုပြောင်းတယ်နော်ဒီတော့ခွန်ကြီးတို့ပရမတ္ထတစ္ဆန်တွေကနေကြည့်လိုက်ရင်ယဟန်ဆိုတာသင်္ချာရှိသလားမရှိဘူးဘာသာရှိလဲ ယုံတရားအစုပုံနန္တရားအစုပုံပဲရှိတယ်ဒီယုံတရားအစုပုံနန္တရားအစုပုံတို့ဒီဘယ်လိုနေလဲဖြစ်ပြီးပြနေတဲ့အနိစ္စတရားအစုပုံဖြစ်ခြင်းပြခြင်းဖြင့်အနိစ္စခံရတဲ့ဒုက္ခတရားအစုပုံမပြည့်စုံပဲအကျင့်ကဲအခိုင်အမာဖြစ်တာအပြင်ဒီနေ့အတ္တမဟုတ်တဲ့အနတ္တတရားအစုပုံနေတာဖြစ်ဒါကြတာသူပြောနေတောင်းတာဒီအတ္တယဟန်ဆိုတဲ့အစုယဟန်ဆိုတာဟုတ်ကလားမဟုတ်ဘူးယဟန်လို့အတိမနေတဲ့သဘောလေးကဘာလဲဘဝိဇာသူယဟန်ဘဝကိုလှမ်းပြီးဒွေတာတက်မဲ့နေတဲ့သဘောလေးကတဏ္ဍာစိတ်ကပြီးတွန့်နေတဲ့သဘောကဥပါဒံဘဝိဇာတဏ္ဍာဥပါဒံဉာဏ်တော်ဖြစ်ဒီကောင်းဆောင်သောဥဒါဖြစ်ပါလေဝိသိရှင်အနေနဲ့ဆိုရင်သူကမနောဒရဝဇံရောခဏချင်းအနေနဲ့ဉာဏ်တော်အဖြစ်ဖြစ်တတ်တယ်ဒါယုံကတခါတည်းံကြက်တယ်အဲ့တော့ဒီဇောရီမှာအဝိဇ္ဇာတနာဥပါဒံသုံးလုံးကဥဆောင်နေတဲ့ရေပေါ်ရအဖြစ်စိတ်စကတိအလုံး20မြတ်တော်အဖြစ်ရှိတတ်ပါတယ်အလုံး20ဆိုတာကဇွမ်းလူစဉ်အချိန်ကမှဝမ်းမြောက်ဝမ်းသာနဲ့ဒီယဟန်ဘဝကိုဆုတောင်းခဲ့ရင်သောမနတဝေဒနာနဲ့ရှင်နေတဲ့လောကမှုစိတ်ဖြစ်တယ်ဒိဋ္ဌိကရတံပြုတ်စိတ်လည်းဖြစ်တယ်အဲ့တော့လောကမှုဒိဋ္ဌိကရတံပြုတ်စိတ်သောမနတဝေဒနာနဲ့ရှင်နေခဲ့ရင်စိတ်စကတိအလုံး20မြတ်တော်အဖြစ်လည်းရှိတတ်ပါတယ်အသင်္ကာရိကဘယ်သူမှလည်းမတိုင်တွန်းရဘူးဆိုရင်ပေါ့နော်အမြဲတမ်းသူများကတိုင်တုံးလို့တာဆုတောင်းကြရင်တော့တသင်္ကာရိကဖြစ်တဲ့အတွက်စိတ်တည်းဘယ်လောက်ရှိနိုင်လဲ22လုံးအထိအချိန်ကောင်းရှိနိုင်တယ်နော်အဲဒီစိတ်တည်းကလေးတွေကိုဇလုံးစီသိသိကြံရည်အတွက်ကပိဋကပံမာကောကအဲဒီယုံနာကြီးကိုဇလုံးစီသိသိတယ်မှာဟောအတိတ်ကယုံနာကိုလှန်သိသိလို့ရပါတယ်ဒါကြောင့်ပိဋကပံမာယုံနာကြီးကိုသိသိကြံသိသိထားနေတဲ့တော်ကောင်းကဇောအတိတ်ကအဝိဇ္ဇာတနာဥပါဒဥဆောင်နေတဲ့နန္တရားကြီးကိုလှန်သိသိမယ်ဆိုရင်သူ့ကိုအလုံးကြီးမခက်ခဲတော့အဲ့ဒီအဝိဇ္ဇာတနာဥပါဒဥစုကိုအခြေခံပြီးတော့ဘာဖြစ်တယ်လဲအဝိဇ္ဇာပိစယသင်္ခါရဆိုတဲ့အတိုင်းသင်္ခါရခေါ်တဲ့ကုသိုလ်စေရနာဥစုကိုပြုစုပြုထောင်နေဘာသင်္ခါရလဲသွမ်းလောင်းစုခြင်းဆိုတဲ့ကုသိုလ်သင်္ခါရဥစုအဲ့ဒီကုသိုလ်သင်္ခါရဥစုကိုဖန်ပြီးအစိုက်ခဲလိုက်တဲ့အချိန်ကမှမနောဒရဝဇ္ဇံဇောကနေခြင်းအနေနဲ့ဖြစ်တယ်အဲ့ဒီဇောတွေမှာစိတ်စိတ်တွေ30နဲ့၄လုံးရှိနေပါတယ်ဝမ်းမြောက်ဝမ်းသာနဲ့ပဲသူကလည်းလှူဒါန်းနေတယ်။အဲဒါဝမ်းမြောက်ဝမ်းသာနဲ့လှူဒါန်းနေတဲ့အချိန်ခါမှာဖြစ်ပေါ်နေတဲ့အသိစိတ်ကိုလှမ်းပြီးကြည့်လိုက်တော့30လုံးအသိစိတ်ကတစ်ခု။ဉာဏ်သမားစိတ်တွေက13လုံး။ဘောဗနာသရဏစိတ်တွေက19လုံး။ကံကံရဲ့အကျိုးကိုတတိနားလေနေတဲ့ကမ္မတက္ကရာသမာဓိတိလို့ခေါ်ဆိုအပ်တဲ့ပညာရေးစိတ်တွေက10လုံး။ပေါင်းလိုက်တော့ဘယ်လောက်ရှိလဲ။34လုံးရှိပါတယ်။အဲဒီ34လုံးတော့နန္တရားတွေကိုမိအောင်သိကြရပါတယ်။ဘာဖြစ်လို့လဲသူတို့ကဘဝဒီတစ်ခုကိုပြုပြီးအမင်းမြဲသင်္ခါရတရားတွေဖြစ်နေတယ်။အဲဒီသင်္ခါရတရားတွေဒီဇောဝိတိတစ်ခုအနေနဲ့လောက်တာဖြစ်သလားဆိုတော့မဟုတ်ပါဘူး။ဇောဝိတိပေါ့အကျင့်များစွာဖြစ်နေပါတယ်။အကျင့်များစွာဖြစ်မှလည်းအားရှိပါတယ်။အားရှိမှလည်းအကျိုးပေးနိုင်တဲ့ဇွမ်းအားရှိပါတယ်။ဒါတော့ဒီဇွမ်းလေးလောင်းလို့နေတဲ့အချိန်ကမှဖြစ်ပေါ်သွားတဲ့ဒီကုသိုလ်စေရနာသင်္ခါရတရားတွေဖြစ်ပြီးဖြစ်နေတဲ့အနိစ္စတရားတွေတော့မှန်တဲ့အနိစ္စတရားတွေဖြစ်ခြင်းကြောင့်ဖြစ်ပြီးရင်ပြက်သွားပြီမဲ့လို့နောက်တစ်ချိန်သူမျိုးလေးတောက်တာနေတဲ့ယဟန်ဘွားတို့အမိရနေတဲ့ခန္ဓာ၅ပါးယုတ်တရားနန္တရားတွေကိုဖြစ်ပေါ်စေနိုင်တဲ့ဇွန့်အင်ကမ္မတတ္တိကိုယုံနာအစင်မှပြုတ်တံပြီးမှချုပ်ပြက်သွားတယ်အဲ့ဒီဇွန့်အင်ကမ္မတတ္တိလေးကိုတော့ဘာခေါ်သလဲကံလို့ခေါ်ပါတယ်ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးတော့အကြောင်းတရားဘယ်နှခုဖြစ်သွားလဲငါးခုငါကတော့ရှားခွေသေးတာဒီကမ္မတတ္တိကဒီဘက်မှာယုံနာဖြစ်မဖြစ်ကိုတော့ဆန်းပြရအောင်လေအပန်းရောက်လာပြီတချို့မဖြစ်တာလည်းရှိတယ်နော်မဖြစ်တာရှိတယ်ဆိုတာကဒကာကြီးတွေကလောလောဆယ်စဉ်းစားကြည့်ပါဒီဘက်မှာဒကာကြီးတွေကောင်းမှုကုသိုလ်ဘယ်နှခါတော့ပြုခဲ့ဘူးတယ်လို့မင်းအကျင့်များစွာပြုခဲ့ခုကြတာပဲအဲ့ဒီလိုပဲဒီကံကြီးကလာမှကံကြီးကတခါတလေအကျိုးပေးမရအခါခွင့်တင်လာပြီဆိုရင်အထုလည်းအကျိုးလည်းလာပေါ်ခြင်းလည်းပေါ်တတ်တယ်အဲ့ဒီခါမှာဘယ်ကံကအကျိုးပေးတယ်ဆိုတာကိုတခုစီတခုစီဆန်းပြရအောင်ပါတယ်နော်ဘုရားဒီကံကအကျိုးပေးမပေးမှန်မှန်မှန်သိရင်ဒေဂဏိကအလားမှသူကလာချင်းမြတ်တမတာဖြစ်တယ်။အကယ်အကျိုးပေးနေမယ်မှန်ခဲ့ရင်ဒေဂဏိကလာမနာတနာအချိန်ခံမှခင်ရမယ်။ဘုကသူကဆွမ်းလောင်းနေတဲ့ပုံကအာယုံယူလို့ရတယ်။အာယုံယူလို့ရတဲ့အချိန်ခံကြတော့ကဲဘာဖြစ်လို့ဒေဂဏိကလာအချိန်ကိုဖမ်းပြီးဆက်လိုက်တဲ့အခါမောနိယဘာတလဲလို့ဒီလိုသိနေတဲ့စိတ်ဓာတ်ဖြင့်ဒီမဲ့ပဲဆုတ်ပြီးတော့ရုပ်တည်နန္ဒီကိုအသိစိတ်ခံလိုက်တဲ့အချိန်ခံမှာမမျော်လင့်တဲ့မြင်ကွင်းတစ်ခုတွေ့ရတယ်။ဘာဖြစ်တယ်လဲ။သူကဓမ္မဖြစ်နေတယ်ဓမ္မဖြစ်တဲ့အချိန်ကကြတော့ဓမ္မသွားတိုက်တော့ဖမ်းပြီးရောဖမ်းပြီးတော့လူကြီးကဝိုင်းရိုက်တန်းနဲ့ခုတ်ခုတ်ပြီးတော့သူဒီလောက်နဲ့မကျင်းနဲ့ဘူးပါလို့တယ်သူကဂွဏီအိတ်ကြီးတဲ့ချက်ဂွဏီကြီးတဲ့တိတ်ကိုကျိုးစီကျိုးစီပြီးတော့လေပေါ်တင်တင်ပြီးတဲ့ကံရေထဲကိုလင်းနဲ့လောတော့ပြီးအဲ့ဒီရေလေရောက်တဲ့အခါကျတော့မှသူကရေဝတ်နဲ့ကန်ချလိုက်တယ် ဒီကကြီးရစဉ်းစားကြည့်ပါဦးသူမောတာမမောဘူးလားဟင်အဲ့ဒါပဲဒီကကြီးကလာလေးကိုဖမ်းပြီးစိတ်လိုက်တဲ့အချိန်ခါမှာမောမောနေတယ်ဘာဖြစ်လို့မောရတယ်လို့အဖြေကိုကြည့်ချင်လို့ဘုန်းကြီးကဆွဲပြီးအချူခိုင်းလိုက်တော့အဲ့ဒီပြဿနာလာပေါ်တာပဲပေါ်တဲ့အချိန်ကကျတော့ဒီကကြီးကလာရေထဲမှာဒီကကြီးဆဲဆဲလေးမှာမောနေတော့ဘာအယုံကျင်တယ်လဲဆိုတာကိုစစ်စစ်စစ်စစ်နဲ့တည်တည်ချာချာလိုက်ချင်းဆန်းစစ်ကြည့်ရတယ်ဆန်းစစ်လိုက်တဲ့အချိန်ကကျတော့မှသူကဘာပေါ်လာတယ်လို့ဆိုတော့ဆုံးလောက်နေတဲ့အာယုံလေးအဲ့ဒီသင်္ကန်းလေးကလာမှလက်ခင်းတယ်မရတနာဇောအခိုင်ချင်းကောင်းမှုကုသိုလ်တော့မြည်ရင်မှာပေါ့လေအသေးအဖွဲလေးပဲဖြစ်ခြင်းဖြစ်ပါသည်အကျိုးပေးတော့မယ်ဆိုရင်တော့ဒီနေရာမှာသူ့ကိုကယ်တင်နိုင်တဲ့စွမ်းအားလေးတစ်ခုအဖြစ်နဲ့ပေါ်မလာဘူးလားပေါ်လာတယ်သိအားရစရာကောင်းတယ်ဒါကြောင့်ဥစ္စေတော့ကဥစ္စေတော့ဘာသာကိုဥစ္စေတော့သိလက်ချင်းညာလို့တယ်သိလက်မှန်ကန်တယ်လို့ယုံကြည်တယ်လင်္ကာကရဲ့အကျိုးစရာတကယ်မှန်ကန်ပါတယ်ဆိုတဲ့အဆင့်အထိရောက်အောင်လက်တကကြီးတွေမကြီးတွေကိုရောက်အောင်ပို့ညင်ပါတယ်။ဒါလက်တွေရှုလို့ရနေတဲ့စနစ်လေးတွေပါနော်။အဲဒီအချိန်ကမှဒီဆုံးလောက်နေတဲ့အာယုံလေးကိုပေါ်လာတော့ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ပေါ်တယ်ဆိုတဲ့ပြဿနာတစ်ခုပေါ်လာတယ်။ပေါ်လာတော့တိတိကျကျပြန်ပြီးအစိုက်ခိုင်းလိုက်တဲ့အချိန်ကမှဆုံးလောက်နေတဲ့အာယုံထင်းရုံနဲ့မဟုတ်ဘူးအဲဒီလေကဏိကလာမှဆုံးအစ်စ်တစ်ပန်းပြန်ပြီးတော့လောင်းစုံနေတဲ့အချင်းအဖြစ်ပေါ်လာတယ်ကံကိုစပ်ပြီးနေကပဲလို့သုံးတယ်။အဝိနဝကရဏဝတိနနောက်ထပ်တပံအသည့်ဒီကံကိုထပ်ပြုနေတဲ့အချင်းအချင်းဒေဂာနိကလမှာထင်လာတယ်လို့ဒီလိုသုံးသိမှန်းတယ်။ဒေဂာနိကလမှာနောက်ထပ်တစ်ချိန်ဆွန်းထပ်ပြီးလောင်းနေတဲ့အချင်းအချင်းဒီကံလေးကထင်လာတော့ကံအယုံပဲ။ထပ်ပြီးတော့ဒေဂာနိကလမှာဆွန်းလှူနေတယ်။အဲဒါလှူနေတဲ့ဒီကံလေးမှာကဘာခြံရံထားတယ်လို့ပြန်ကြည့်လိုက်တော့အဝိဇ္ဇာကဥပါဒံကခြံရံတဲ့ပဲ။ဘာဝိဇ္ဇာလဲ။ယဟံဘကိုတွေ့တတ်တတ်မယ်နေတဲ့ယဟံဘလို့အတိမနေတဲ့အဝိဇ္ဇာယဟံဘကိုတွေ့တတ်တတ်မယ်နေတဲ့တဏယဟံဘကိုစိတ်ကဆွဲနေတဲ့ဥပါဒံလေးခြံရံထားတယ်။သို့တော့ဒီနဲ့ထူးခြားတဲ့ခြံရံထားတဲ့ဥပါဒံတစ်ခုရှိနေတဲ့အဝိဇ္ဇာကနာဥပါဒံ။အဲ့ဒါကပါလဲဆိုတော့သူရရှိတဲ့တဏယတဏ္ဍတ်ဒီအပေါ်၌စိတ်ကဆွဲနေတဲ့နာရောဟုတ်တယ်မလား။နာကျင်နေတဲ့အချိန်ကကြတော့ဒီကနေ့ကလာမှာမနာပါဘူးလို့လှုပ်လို့ဖြစ်ပါမလား။မဖြစ်ဘူး။နာကျင်နေတဲ့တဏယတဏ္ဍတ်ဒီအပေါ်မှာသိကဆွမ်းလန်းနေတဲ့ဥပဒဏ်လေးတစ်ခုကလည်းဤကံကိုတစ်ခါထပ်ပြီးတော့ခြံရံထားပြန်တယ်။ခြံရံလိုက်တော့ဘာထုလဲ။မွေးလာပြီဆိုရတော့နော်။ဒီဘက်ကမှမိသားနေဒီနေပြီ။ဒီနေပြီတဲ့ကမွေးလာတဲ့အချိန်ကကျတော့ဘာဖြစ်လဲ။ကောင်းမှတန်ရာလေးပါလာတယ်။ဘာဖြစ်လို့ဒီတန်ရာလေးပါလာလဲဆိုတာလူနားမလဲဘူးတဲ့။နောက်တော့သူကဘုန်းကြီးချက်။တပည့်တော်ဗျာတဲ့ငငယ်တုန်းကတပည့်တော်အမေကတပည့်တော်ကခဏခဏပြောရင်းနင်မွေးလာတော့နင်ကောင်းမှတန်ရာကြီးတွေပါလာတယ်မြေမွေးလာတော့ငင်းကောင်းမှတန်ရာကြီးတွေပါလာတယ်လို့ခဏခဏပြောတယ်။ဘာဖြစ်လို့ဒီတန်ရာတွေပါလာရလဲဆိုတာတပည့်တော်နားမလည်ဘူးခင်ဗျာ။အခုတော့နားလည်သွားပြီ။ဟော။အဲ့ဒီအချင်းရံနဲ့ပတ်သက်လို့ဒကာကြီးဒေါက်တာမင်းတင်မရိတ်ထားတဲ့စာအုပ်ထဲမှာလည်းအရေးမြေပြီးတော့ပါပါတယ်သဘောသင်လို့ရပါပြီ။ဒီကနေ့ကလည်းအချင်းလေးကိုပြန်ပြီးဆန်းစစ်လိုက်တဲ့အချင်းကသုံးဖို့အနည်းဘဝတစ်ခုရဲ့အချင်းလေးကိုပြန်ပြီးဆန်းစစ်လိုက်တဲ့အချင်းကအနည်းဘဝကဝင်ရတဲ့အချင်းကကိုပြန်ပြီးတော့အိမ်ပွေချတဲ့စနစ်နဲ့ပေါ့လေ။ပြန်ရှုပ်လိုက်ရင်ဒီဘဝမှာဝန်းနေတယ်ငိုနေတယ်အနေဘဝကအခုလိုပေါ့မောနေတဲ့အခြေအနေကိုပြန်ပြီးဆက်လိုက်တော့ဒီဘဝမှာပြန်ပြီးတော့မောနေတယ်ဘာဖြစ်လို့လဲဒီကကြီးတွေအခုကြည့်ပေါ့လက်တွေဝန်းတာနေတဲ့မိတ်ဆွေတယောက်ကိုမြင်လိုက်တဲ့အချိန်ကမိမိလည်းချက်ချင်းဝန်းတာမကောင်းဘူးလားဟုတ်ပါပါဝမ်းနေနေတဲ့သားသမီးတို့ပေါ့ကိုနဲ့နှိစက်ရပုံကိုတို့လှမ်းပြီးမြင်လိုက်တဲ့အခါချက်ချင်းမိမိလည်းဝမ်းမနေဘူးလားဝမ်းနေတော့ဒီဘဝပဲနော်အဲ့ဒီကကြေခွဲပေါ်ရာဖြစ်တဲ့မိမိရဲ့ဘဝလေးကိုလက်မြင်လိုက်တဲ့အချိန်ကမှမိမိမှာကြေခွဲမှုတွေပေါ်လာတယ်လို့အဲ့ဒီကမောနေတဲ့အချိန်လေးကိုပြန်ပြီးအာယုံဆိုင်နေတဲ့အချိန်ကမှဒီအမောတက်တွေကပြစ်ထုတ်ပေါ်မှာလာပြီးတော့အယောင်ဟတ်တာပဲအဲ့ဒါကဗုဒ္ဓအမိဓမ္မာရဲ့တိကျမှုမှန်ကန်မှုလေးတွေပဲဒါပေမဲ့ဒီနေရာမှာဘုန်းကြီးပြောချင်တာကတော့အဲ့ဒီဇွန်လောင်းလိုလိုက်တဲ့သင်္ခါရကုသိုလ်စေတနာအုပ်စုကတော့ဒီသင်္ခါရအုပ်စုရဲ့ကမ္မတတ္တိလေးကဒီဘဝမှာပြိတ္တန်ဒီအကျိုးပေးသလားမပေးဘူးလားလို့သူ့ကိုပြန်ပြီးတော့ဆန်းစစ်ပြီးအရှုပ်ခိုင်းလိုက်တယ်။အရှုပ်ခိုင်းလိုက်တဲ့အချိန်ကမှဒီကံလေးကလက်ရှိပြိတ္တန်ဒီခန္ဓာ၅ပါးယုတ်တရားနံတရားတွေကိုသင်ရှားဖြစ်စေတယ်ဆိုတာတော့တွေ့တယ်။အဲဒါဒီပိုင်းလေးသင်ပေးရတဲ့အပိုင်းမှာလည်းအခက်အခဲအများကြီးရှိပါတယ်။ဥပစက်လို့ဒီကံကြီးတွေတော့သင်မှုကြတဲ့ပုံကောများလိမ့်မယ်လို့ခွန်ကြီးပြောလိုက်ပါတယ်နော်။ပဋိစ္စသမုပ္ပါဒေသနာတော်မှာအရင်ချုပ်ဆိုလိုရင်းအနည်းငယ်လေးကိုမြတ်စွာဘုရားကဥဒ္ဒံပါဠိတော်အစရှိတဲ့ထလူပါဠိတော်တွေမှာဟောထားပါတယ်။ဒီတိဤမသမေတတိဤတဟောတိဤမသုပ္ပါဒာဤတဥပိသတိဒီတိဤမသမေအတတိဤတနာဟောတိဤမသာနိရောဓာဤတနိရောဓတိလည်းလည်းလေးပဲ။ယာဥဒ္ဒံကိသိလို့ခေါ်တဲ့ပုဂ္ဂိုလ်ကြီးကတော့ဒီစကားပိုက်လေးကိုသိပြီးတော့သဘောကျတယ်နော်။ဘာပြောလဲ။ဒီတိဤမသမေဤအကြောင်းတရားဒီတတိသင်္ချာရှိခဲ့သော ဒီတန်ဤအကျိုးတရားဤဥပ္ပဇ္ဇတိသင်္ချာဖြစ်ပေါ်လာ၏ဒီနည်းဤမှာဤမှာတာဤအကျောင်းတရားဤဥပ္ပဒါဖြစ်ပေါ်ခြင်းကြောင့်ဒီတန်ဤအကျိုးတရားဤဥပ္ပဇ္ဇတိသင်္ချာဖြစ်ပေါ်၍လာပေ၏ဒီအကျောင်းတရားရှိခဲ့ရင်ဒီအကျိုးတရားပေါ်လာတယ်ဒီအကျောင်းတရားဖြစ်ခြင်းကြောင့်ဒီအကျိုးတရားကဖြစ်ရတယ်ဖြစ်ရတယ်ဆိုတဲ့အချိန်မှာခုပြောနေတဲ့အနည်းကတူတော်ခဲ့တဲ့ဝိသဒနာဥပါဒံတခါကကံဆိုတဲ့အကြောင်းတရားတွေမှလည်းတို့ဟာအကျိုးတရားကိုဖြစ်စေဖြစ်အောင်လုပ်မယ်ဖြစ်စေမယ်ဆိုတဲ့ကြောင်းကြံပြပါတာမရှိဘူးအကျိုးတရားတွေပဲကြည့်လိုက်လို့ရှိလေအကြောင်းတရားသာလာပါစေတို့ဖြစ်နိုင်မယ်ဆိုတဲ့ကြောင်းကြံပြပါတာမရှိဘူးဒီအကြောင်းတရားသင်္ချာရှိခဲ့ရင်ဒီအကျိုးတရားကသင်္ချာပေါ်လာတယ်နောက်တစ်ခုဒီဤမှာသမိတ်ဤအကြောင်းတရားသည်အတ္တတိသင်္ချာမရှိခဲ့တော့ဒီတန်ဤအကျိုးတရားသည်နာဥပ္ပဇ္ဇတိဖြစ်ပေါ်၍မလာပေ။ဒီတန်ဤအကျိုးတရားသည်နိရောဓတိချုပ်ရဲသွား၏။ဒီမာတာဤအကျိုးဤမာတာဤအကြောင်းတရား၏။နိရောဓချုပ်ရဲ၍သွားခြင်းကြောင့်ဤတန်ဤအကျိုးတရားသည်နိရောဓတိချုပ်ရဲ၍သွားလေ၏။ဒီအကြောင်းတရားချုပ်ရင်ဒီအကြောင်းတရားသင်္ချာမရှိရင်ဒီအကျိုးတရားလည်းသင်္ချာမရှိဘူး။ဒီအကြောင်းတရားချုပ်ခဲ့ရင်ဒီအကျိုးတရားလည်းချုပ်သွားတယ်။ဒါပဲသဘာဝလေးကနော်။အကြောင်းတရားသင်္ချာရှိရင်အကျိုးတရားလည်းသင်္ချာဖြစ်ပေါ်လာတယ်။အကြောင်းတရားသင်္ချာမရှိရင်အကျိုးတရားလည်းသင်္ချာမရှိဘူး။အကြောင်းတရားချုပ်သွားရင်အကျိုးတရားလည်းချုပ်ငြိမ့်သွားတယ်။အကြောင်းတရားမရှိခြင်းကြောင့်အကျိုးတရားလည်းမရှိတော့ဘူး။အဲဒီပုံစံတိုင်းပဲဥစ္စာတို့ဒီစိတ်နဲ့စေတသိက်တို့ရှိဒီစိတ်စေတသိက်ခြင်းကြောင့်ဖြစ်ပေါ်တဲ့စိတ္တရုပ်ခေတွေရှိတယ်။အရိယဝတ္ထုကနှလုံးအင်အတွင်းအရိယဝတ္ထုကိုမေတ္တာပြီးဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းဒီစိတ္တရုပ်ကိုဖြစ်စေနိုင်တဲ့သွားရှိတယ်။အဲ့ဒီသွားကြည့်တဲ့အပိုင်းလေးမှာသင်ပေးရတာကတော့ငွေမလို့အကြည့်ကိုဆိတ်ချက်ပြီးလက်ညှိုးလေးတစ်ချောင်းကိုယ်လိုက်ဆန်းလိုက်လုပ်ကြည့်ရတယ်။လုပ်ကြည့်လိုက်တဲ့အပိုင်းမှာကိုယ်ကျင်ဆန်းကျင်တဲ့စိတ်ကလေးကိုမြင်အောင်ပထမကြည့်ရတယ်။ကြည့်ပြီးတဲ့အခါဒီကိုယ်ကျင်ဆန်းကျင်တဲ့စိတ်ကလေးကြောင့်သေရစရုပ်တွေဒီကုန်လုံးအနာအပြတ်ဖြစ်နေတာကိုမြင်အောင်ကြည့်ရတယ်။ကြည့်လိုက်တဲ့အပိုင်းမှာရောင်ရင်ဘုတ်ကဒီစိတ်စေတသိက်တွေကြောင့်ဒီသေရစရုပ်ဖြစ်တာကိုမြင်ပြီးဆိုရင်အရိယဝတ္ထုကမိတ္တပိဖြစ်ပေါ်နေတဲ့ကျဉ်ချံနေတဲ့စိတ်စေတသိက်မှန်တယ်များဒီစိတ်တရားရုပ်ကိုဖြစ်စေနိုင်တဲ့သွားရှိတယ်ဆိုတာကိုတစ်ဆင့်တပြည့်မြင်အောင်ကြည့်ရစိတ်ချင်းချရှိခဲ့ရင်စိတ်စားရုပ်တွေချင်းချဖြစ်စိတ်ချင်းချမရှိခဲ့ဘူးဆိုရင်စိတ်တရားရုပ်တွေလည်းချင်းချမရှိတော့ဒါကြောင့်အကြောင်းတရားကချင်းချရှိနေခဲ့ရင်အကျိုးတရားကချင်းချဖြစ်ပေါ်လာတယ်အကြောင်းတရားချင်းချမရှိတော့ဘူးဆိုရင်အကျိုးတရားလည်းမရှိတော့ဘူးအဲ့ဒီသဘောဝကိုမြင်အောင်ကြည့်ရပါတယ်ကိုယ်နဲ့ဒီတိုင်းပဲဒီနေရာမှာတို့ရဲ့ကမ္မတ္တိလင်းကိုတွေ့တဲ့အချိန်ကကမ္မတ္တိရှားဝေပုံကတော့ခေါင်းကဆွမ်းလောင်းလူနေတဲ့ကုသိုလ်စေတနာအုပ်စုကိုမြင်အောင်ကြည့်ရတယ်။ကုသိုလ်စေတနာအုပ်စုတွေကသင်္ခါရတရားတွေကချုပ်မြဲသွားတဲ့အချိန်ခါမှာစွန့်ရင်လေးပြန်နေတယ်။အဲဒီစွန့်ရင်ကမ္မတ္တိလေးကိုဒီသင်္ခါရတရားတွေနဲ့ကပ်ပြီးတော့ရှားခွေရတယ်။ရှားခွေလိုက်တဲ့အချိန်ခါမှာဒီစွန့်ရင်ကမ္မတ္တိလေးကိုတွေ့ပြီးဆိုတော့မှဒီကမ္မတ္တိတော့ဒီဘက်မှာပရိသန္ဓေကလရေကြီးကြီးကရုပ်တည်နံတည်သင်္ချာဖြစ်မဖြစ်ကိုတဖန်ပြန်ပြီးတော့ကြည့်ရပါလေ။သင်္ချာဖြစ်ပြီဆိုတာတွေ့တယ်သင်္ချာကြတော့မှအဲ့ဒီအခါကြတော့မှယောဂီပုဂ္ဂိုလ်ကဘာလုပ်ရလဲ။အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာကအကြောင်းတရားရူပခန္ဓာကအကျိုးတရား။တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာကအကြောင်းတရားရူပခန္ဓာကအကျိုးတရား။ဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံကအကြောင်းတရားရူပခန္ဓာကအကျိုးတရား။သင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရကအကြောင်းတရားရူပခန္ဓာကအကျိုးတရားကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံကအကြောင်းတရားရူပခန္ဓာကအကျိုးတရားသတိဖြင့်ဒီလိုအကြောင်းနဲ့အကျိုးသိသိရပါတယ်အဲ့ဒီလိုအကြောင်းအကျိုးသိသိတတ်တဲ့ဉာဏ်ကိုဘာဉာဏ်လို့ခေါ်လဲပစ္စယပရိက္ခဉာဏ်လို့ခေါ်ပါတယ်ဒီအခါကျမှပစ္စယပရိက္ခဉာဏ်ရရှိရပါနော်အဲ့ဒီတော့ဒီပိုင်းလေးမှာနောက်ထပ်ဘုဒ္ဓတန်တစ်ခုဘုန်းကြီးဆက်တော့ပြောကြည့်ပါလေအဲ့ဒီပစ္စယပရိက္ခဉာဏ်ကလည်းသိသိရုံနဲ့တော့မပြီးဘူးနော်အဲ့ဒီသကုဒ္ဒရဝိသိသောတာဒ္ဒရဝိသိကဏ္ဍဒ္ဒရဝိသိဒေဝဒ္ဒရဝိသိသာဒ္ဒရဝိသိမနောဒ္ဒရဝိသိဆိုတဲ့ဝိသိစိတ်အစင်းဒီအတွက်မှဖြစ်ပေါ်တဲ့နန္တရားတိုင်းနန္တရားတိုင်းမှလည်းအလားတူပဲအကြောင်းတရားအကျိုးတရားတွေကိုဆက်လုပ်ပြီးဆင်ရအကြောင်းနဲ့ဆင်ရအကျိုးဆက်ဆက်ပြီးတော့သိသိရပါတယ်။ဒါ ඊ တော့နောက်ထပ်တစ်ခုဘုန်းကြီးဘုံသာလေးတစ်ခုပြောချင်တာကသက္ကတရားသင်္ကန်းဤကာလမှာဂန္ဓေကအစုလိုက်အပြုံလိုက်ထင်တတ်ပါတယ်။ဒါ ඊ လိုအစုလိုက်အပြုံလိုက်ထင်တတ်တဲ့အပိုင်းလေးမှာတချို့တချို့ဂန္ဓေကအကျိုးလိုက်အကျိုးလိုက်ခြင်းပြီးဆိုရင်တချို့တချို့ကံတွေကဖြစ်စေတတ်တဲ့သဏ္ဍာန်ကံဖြစ်တယ်တချို့တချို့ကံကအပိထောက်ပံ့နေတဲ့ကံဖြစ်ပါတယ်အဲဒါဘယ်ကံကသဏ္ဍာန်ကံလဲဘယ်ကံကအပိထောက်ပံ့တဲ့တတ်တဲ့ကံလဲဆိုတာယောဂီပုဂ္ဂိုလ်ကဒီနေရာမှာတိတိကျကျပြန်ဆန့်ကျင်ပြီးတော့ရှုအပ်ပါတယ် အဲ့ဒီတော့ရှုတဲ့အပိုင်းလေးမှာဘုန်းကြီးနမူနာလေးတစ်ခုပြောမယ်ယောဂီပုဂ္ဂိုလ်တဦးဆိုကြပါစို့နော်တို့ကတို့ရဲ့အတိတ်ဒီကတို့ရဲ့အတိတ်ဒီကနိကာလမရဏတဏအချင်းကကိုဖတ်ဆက်လိုက်တဲ့အချင်းကမှာကံက၄ခုထင်းနေတယ်ကံ၄ခုကကံတစ်ခုကတော့တရားဟောတဲ့ကံဖြစ်တယ်ကံတစ်ခုကတရားပြပြီးတဲ့ကံတစ်ခုဖြစ်တယ်နောက်ကံတစ်ခုကတော့စာချပြီးတဲ့ကံနောက်ကံတစ်ခုကတော့တရားအထုတ်တဲ့ကံဖြစ်ပါတယ်။ပေါင်းလိုက်တော့ကံလေးကိုချင်းနေတယ်။အဲ့ဒီကံလေးကိုတည်းကဘယ်ကံကအကျိုးပေးတယ်ဆိုတာကိုအဲ့ဒီကံကိုထူထောင်တဲ့အချိန်ကမှဖြစ်ပေါ်တဲ့ရုပ်နာရင်းကိုတစ်ခုစီတစ်ခုစီသိသိခိုင်းရပါတယ်။ကံကိုထူထောင်တဲ့အချိန်ကမှဖြစ်ပေါ်နေတဲ့ရုပ်နာရင်းကိုတစ်ခုစီတစ်ခုစီသိသိလိုက်တဲ့အပိုင်းလေးပါ။ဘာလို့ရတယ်လဲလို့မေးရင်စာကြတဲ့ကံရဲ့တရားဟောတဲ့ကံရဲ့တရားပြပြီးတဲ့ကံရဲ့အဲ့ဒီကံတွေကအကျိုးမပေးဘူးဘယ်ကံကလာပြီးအကျိုးပေးနေတယ်လို့မြင်ရင်တော့တရားအထုတ်တဲ့ကံကလာပြီးအကျိုးပေးနေတယ်တရားအထုတ်တဲ့ကံကအကျိုးပေးပြီဆိုရင်ဘာတရားတွေအထုတ်တယ်လို့ပြန်ပြီးတော့စသဖြင့်ခိုင်းရတယ်စသဖြင့်ခိုင်းတာကအဲ့တရားအထုတ်နေတဲ့ဘုံမှာတလေးပါစိုက်တဲ့ရုပ်တွေနဲ့ကြီးခွဲရတယ်ယုံနာခွဲပြီးတော့နှလုံးရင်ဟရိယဝတ္ထုကိုမိအောင်ပတ်ပြီးဟရိယဝတ္ထုဘွေမလို့အကြည့်ကိုရှင်းတို့နောက်ဆုံးကြည့်လိုက်တဲ့အခါမှာဗာတရားတွေအထုတ်တယ်ဆိုတာပေါ်လာပါတယ်သူကအဲ့ဒီယုတ်တိဏ္ဍေကိုသိသိတတ်တဲ့အဆင့်ရောက်တယ်ဒီယုံနာနေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးတော့ဝိပဿနာရှုနိုင်တဲ့အဆင့်လည်းရောက်ထားပါတယ်အဲ့ဒီလိုရှုနေတဲ့အပိုင်းမှာဗာပြည့်လို့မဲ့ဖို့နိဗ္ဗာန်မရရှိရတယ်လေဆိုပြီးသိကျင်တဲ့စိတ်နဲ့သူ့ကိုပြန်ပြီးဆက်ဆင်ခိုင်းလိုက်တော့သူကတရားအထုတ်တဲ့အပိုင်းမှာယုံနာသိသိပြီးတော့ဝိပဿနာသာရှုတယ်။ကြောင်းကျိုးဆက်ပြိစ္ဆာသမုပ္ပါဒသဘောတရားတွေကိုလုံးလုံးမရှုခဲ့ဘူး။အဲ့ဒါကြောင့်တို့ကထုံဘွားမှာမဲ့ခုနိကမရခဲ့ဘူး။ဒီတော့ဒီနေရာမှာယုတ်တင်နိုင်ကအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ရှုနေတဲ့ဒီဝိပဿနာဉာဏ်ကအကျိုးပေးပါသလားဆိုပြီးတော့သူ့ကိုပြန်ဆက်တင်ခိုင်းဆက်တင်ခိုင်းတဲ့အချိန်ခါမှာအကျိုးပေးနေတဲ့ထုံနဲ့ဘုရားဟောထားတာရှိပါတယ်နော်။ဒါလေးနဲ့ဒီနေရာမှာသူ့မှာစသဖြင့်လိုက်တော့အကျိုးပေးတော့ဘာဖြစ်လို့အကျိုးပေးရတယ်ဆိုတာတရားမထိုင်ရင်တော့ဖို့တရားထိုင်ပြီးတဲ့အချိန်ကမှဘာစိတ်အစဉ်တွေဖြစ်တယ်ဆိုတာကိုသူ့ကိုပြန်အကြည့်ခိုင်းရတယ်။အကြည့်ခိုင်းလိုက်တဲ့အချိန်ကမှသူကတရားထိုင်ပြီးတိုင်းထိုင်ပြီးတိုင်းတော့ဖို့တရားမထိုင်ရင်သူ့ဆူတောင်းတဲ့အလေးထားလေးတစ်ခုရှိတယ်။ဘာဆူတောင်းတယ်လဲ။လူပဲဖြစ်ပြသည်ယောက်ျားပဲဖြစ်ပြသည်ယဟန်ပဲဖြစ်ပြသည်သာသနာပြုနိုင်ပြသည်ဆုဘနခုလေ၄ခုလူလို့အတိမနေတဲ့သဘောကအဝိဇ္ဇာ။ယဟန်လို့အတိမနေတဲ့သဘောကအဝိဇ္ဇာ။သာသနာပြုနေတဲ့ယဟန်လို့အတိမနေတဲ့သဘောလည်းအဝိဇ္ဇာ။ယောက်ျားလို့အတိမနေတဲ့သဘောလည်းအဝိဇ္ဇာပဲ။အဲဒီယဟန်ဘောယောက်ျားဘောကိုတွေ့တတ်တတ်မဲ့နေတဲ့သဘောကတဏှာ။စိတ်ကပြီးဆွဲနေတဲ့သဘောကဥပါဒံ။ယဝိဇ္ဇာတဏှာဥပါဒံသုံးခုချန်ရံပြီးတော့သူကဝိပဿနာဘာဝနာကံဒီကိုကျုပ်သာအထုတ်ခဲ့တယ်။ယုတ်တိနန္ဒီသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်းချင်းပြီးတော့ဝိပဿနာရှုတယ်။ရှုလိုက်တဲ့အချိန်ကကြတော့ဒီကံတွေကအကျိုးပေးပါသလားလို့မေးရင်တော့အကျိုးပေးတယ်ထုံမြတ်စွာဘုရားဟောထားတာရှိပါတယ်နော်။နောစေဘေကဝေစေတေတိနောစေဘကပိတိအတ္တေနုတေတိအာရမဏမေတ္တဟောတိဝိညာဏတ္တတိတိယသတိတိ။ဟောနိဒနာဝကတန်ယုတ်ပါဠိတော်စေရဏသုတ်တံမှာမြတ်စွာဘုရားဟောထားပါတယ်။ဒါကြောင့်အဲ့ဒီစေတနာတုတ်တာမှာမြတ်စွာဘုရားဟောထားတဲ့အတိုင်းပဲဒီယောဂီအတွက်ကြည့်လိုက်တော့ဓနာတိတိနဲ့ဘုဒ္ဓကျမ်းစီသိက္ခုမှုတော့ရှိပါတယ်ဒါပေမဲ့ဝိပဿနာညာအခိုက်မှာတော့ဓနာတိတိနဲ့ဘုဒ္ဓပြီးကျမ်းစီသိက္ခုမှုမရှိဘူးမရှိရင်လည်းဝိပဿနာမရှိခင်တော့ဘုဝိပဿနာရှုပြီးတဲ့အပိုင်းမှာတော့ဓနာတိတိနဲ့ဘုဒ္ဓပြီးကျမ်းစီသိက္ခုမှုရှိတယ်လူ့ဘဝယဟန်ဘဝယောက်ျားဘဝကိုတွေ့တတ်တတ်မဲ့နေတဲ့ဓနာနဲ့လူ့ဘဝယဟန်ဘဝယောက်ျားဘဝဆိုပြီးအတိမှနေတဲ့ခိုင်ကျက်မှနေတဲ့ဒိဋ္ဌိအဝိဇ္ဇာတို့ခြံရန်ထားတယ်နော်အဲ့ဒီလိုခြံရံပြီးတော့ဒီကံတွေကိုထူထောင်လိုက်တဲ့အချိန်ခါမှာဒီကံတရားတွေကအကျိုးပေးတဲ့ဘောတစ်ခုရည်တည်လာပြီးဒီဘောလူပဲလာဖြစ်ပါတယ်နော်အဲ့ဒီတော့တို့ရဲ့ပြိဋ္ဌာန်ဒီကလရေကြီးမှတည်ရှိနေတဲ့ယုတ်တိဏ္ဍေကဘယ်ကံကအကျိုးပေးလဲလို့မြင်ရင်ဒီဝိပဿနာကံကအကျိုးပေးနေတယ်အကျိုးပေးလိုက်တဲ့အတွက်ဘာထူးကြလဲလို့မြင်တော့ဒီယောဂီကဒီဘောမှာဉာဏ်ထက်တဲ့တို့ကယုတ်တိဏ္ဍေသိသိပြီးအကြောင်းတရားတွေနေတဲ့ကောယုံနာနေကောအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်တင်းပြီးတော့ဝိပဿနာရှုတဲ့အဆင့်ထိရောက်အောင်ဘုရင်သင်ပြလိုက်တဲ့ဆင့်ရဲ့အတွင်းမှာရသွားတယ်။ဒါဖြစ်လို့လေအတိတ်ကပါရမီမျိုးစေ့ကသူ့အတ္တခံသိကောင်းတယ်။ကောင်းလိုက်တဲ့အချိန်ကကြတော့ဒီလိုဆိုရင်ဒီကံဒီကာလမှာဒီကံတွေကလေးခုဘာကြောင့်ထင်ရတယ်လို့ပြန်ပြီးဆန်းကျင်ကြည့်လိုက်တဲ့အချိန်ကမှ ကန္တကုကိုအာရှင်အရှင်ဝါကောင်းအောင်ကြံနေတဲ့ကန္တုကကဝန်းပြီးတော့ထောက်ပံ့ပေးနေတယ်အထောက်ပံ့အနေနဲ့ပေါ်လာတာပဲနော်ဒီကဏ္ဍကလမှာအကျိုးပေးတော့မယ်ဆိုရင်ကန္ဍကရင့်ကျက်တဲ့ကန္ဍကအစုလိုက်အပြုံးလိုက်အုပ်စုအလိုက်လာပေါ်တာပဲအဲ့ဒီလိုပေါ်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကအဲ့ဒီကံပြုတ်စဉ်အချိန်ခါကရှင်းဖြစ်ပေါ်ခဲ့တဲ့ယုံနာချက်ကိုတခုပြီးတခုစိုက်ပြီးရှိပါတယ်ရှိပြီးတော့အဲ့ဒီမှာဝိသဒနာဥပဒံသင်္ခါရကံကိုရှားခွင်းရှားပွဲပြီးတဲ့ကဒီသင်္ခါရကံကြောင့်ဒီဘက်မှာယုံနာဖြစ်သလားမဖြစ်ဘူးလားဆိုတာတိတိကျကျပြန်ကြည့်ရတယ်။စိတ်ကြောင့်စိရိစယုတ်ဒီတဘာဘာဖြစ်တယ်လို့ဒီကံလေးကြောင့်ကမ္မရယုတ်ဒီကတဘာဘာဖြစ်တာဟုတ်မဟုတ်ဘူးဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ဆန်းဖြင့်ကြည့်ရတယ်။စိတ်ကြောင့်စိရိစယုတ်ဒီတဘာဘာဖြစ်တယ်လို့ဒီကံလေးကြောင့်ကမ္မရယုတ်ဒီကလည်းတဘာဘာဖြစ်နေပြီဆိုရင်တော့ဒါမှန်သွားပြီ။အကယ်၍စိတ်ကြောင့်စိရိစယုတ်ဒီတဘာဘာဖြစ်တယ်လို့မမြင်ရဘဲဒီကံကြောင့်ဒီကံမသယုတ်တွေတဘာဘာဖြစ်တာကိုမမြင်ရတော့ဘူးဆိုရင်ဒီကံကအကျိုးမပေးဘူးဆိုတာယောဂီပုဂ္ဂိုလ်ကဒီကံမှာလွတ်လပ်နဲ့သိလို့ရတယ်နော်အဲဒီလိုကံကြီးအများစုထင်လာတဲ့အချိန်ခါမှာလည်းတိတိကျကျဆန့်ကျင်ပေးရပါတယ်အဲဒီလိုဆန့်ကျင်လိုက်တဲ့အပိုင်းလေးတွေမှာယောဂီပုဂ္ဂိုလ်ဘက်ကလည်းစိတ်ရှိဖို့လိုတယ်တရားပြပြတဲ့ပုဂ္ဂိုလ်ဘက်ကလည်းစိတ်ရှိရှိနဲ့ပဲတိတိကျကျဆန့်ကျင်ပေးတတ်ဖို့လိုပါတယ်နော်တို့ကအလို့ရဲ့တော်တော်လေးအငြိမ့်အနဲ့ကြိုးစားရတဲ့အပိုင်းလေးတွေဖြစ်ပါတယ်ကဲဒီလောက်ကြောင်းကျက်ပြိဿတမုတ်ပသဘောတရားကိုသိအောင်လည်းလုံလောက်ပလားလို့မိကြတော့ရှိတယ်မလုံလောက်သေးဘူးဘာဖြစ်လို့လဲဟောတမုတ်အတေကရမဒီဘက်မှာဖွင့်ထားတယ်အဒီတေပိပိဿာစေဝါပိဿာတမုတ်ဘာနာဓမ္မာသအနာဂတေပိဣတရေပိပိဿာစေဝါပိဿာတမုတ်ဘာနာဓမ္မာသအတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပိဿုပ်ပံကြည့်လေအကြောင်းတရားနဲ့အကျိုးတရားနောက်အနာဂတ်ကြည့်လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုသိအောင်ဆက်လက်ရှိဖို့အတ္တဂရမများကလည်းညွှန်ကြားထားပါတယ်။အတိတ်ကြည့်လိုက်ရင်လည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့သိကျင်နေဆိုရင်နောက်ထပ်အတိတ်တစ်ခုထပ်ရှိဖို့မလိုဘူးလား။လိုအပ်လားပြန်နေ။အဲဒီတော့အတိတ်တစ်ခုနဲ့မလုံလောက်ရင်နှစ်ခုသုံးခုအတိတ်လည်းဆက်ပြီးရှိဖို့လိုအပ်ပါတယ်နော်။များများရှုနိုင်လေတော့ပုံကောင်းနေပဲဘာကြောင့်လဲ။ဘတ်တော်ရီကမိမိတို့ရဲ့ဘဝဟောင်းလေးကိုမြင်နေကြတယ်ဘဝဟောင်းလေးတွေကိုမေ့နေတဲ့အတွက်ကြောင့်ဘာဖြစ်တယ်လဲမမနာတွေသိပြီးတော့ထောင်းသွားကြတယ်ခုဘဝဟောင်းလေးကိုကိုပြန်ပြီးအောင်းပေတတ်မယ်ဆိုလို့ရှိရင်ဒီမမနာတွေလျော့ကြမသွားနိုင်ဘူးလားလျော့ကြသွားနိုင်တယ်ဒါကအကြောင်းတစ်ခုနောက်အကြောင်းတစ်ခုကတော့ဘဝဟောင်းတွေရဲ့ဖြစ်ရဇလန်းတွေကိုတစ်ခုပြီးတစ်ခုမြင်တွေ့လိုက်တဲ့အချိန်ကမှဒီဘဝတွေကဘာမှအနှစ်သာရမရှိပါလားဆိုပြီးဘဝတွေအပေါ်မှာရွှန်ရှားမုန်တိဆက်ဆုပ်တဲ့စိတ်ဓာတ်တွေပေါ်လာမယ်မဝေကဉာဏ်တွေလည်းရင့်ကျက်လာမယ်အဲ့ဒီတော့ဘဝတွေအပေါ်မှာရွှေချာဆက်ဆုပ်လာပြီဆိုလို့ရှိရင်တော့မင်္ဂလာကြီးဆုံးဖို့ရအတွက်ညီကပြီးမလာဘူးလားလာပြီဘဝတွေကိုရွှေချာဆက်ဆုပ်မှုမရှိဘူးနောက်တော့ဘဝတွေကိုမျော်လင့်တောင့်တတဲ့တည်းရှိနေသေးတယ်ဆိုရင်တော့ထွန်းပုဂ္ဂိုလ်အတွက်မင်္ဂလာကြီးဆုံးဖို့ဆိုတာဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးနော်ဒါကြောင့်မင်္ဂလာကြီးကိုညီငွေနိုင်တဲ့နိဗ္ဗိတဉာဏ်ကြီးခတ်ရည်ရည်တန်တန်လေးဖြစ်မှာဖြစ်ပေါ်လာနိုင်ပါစေခြင်းအကျိုးမှာရည်ရွယ်တောင့်တပြီးတော့လည်းအလေးကိုခမ်းမြမ်းအရှုခိုင်းပါလေအဲ့တော့အနည်းဆုံးပမာဏအဖြစ်တော့အတိတ်ကိုနှစ်ခုသုံးခုလောက်ရှုဖို့တော့လိုတယ်။ဘာကြောင့်လဲ။အတိတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီအသိဉာဏ်ပေါ်အောင်ရှုအောင်မှဖြစ်ပါတယ်။ဖြစ်လိုက်တော့ဒီအပိုင်းမှာယောဂီပုဂ္ဂိုလ်ရဲ့တဦးလေးတဦးရဲ့ထုံးလေးကိုဘုန်းကြီးနည်းနည်းတော့ထောက်ပြပါမယ်။ပုဂ္ဂိုလ်တဦးကအဲ့အတိတ်ကြောင့်ကိုစိုက်လိုက်တဲ့အချိန်ကမှလှမ်းရှုလိုက်တဲ့အချိန်ကမှဖိတ်ဖြူရင်းကြီးကရှိကကလကာကဲ့သို့ကာထားတဲ့အတိတ်ကိုလှမ်းရှုဘာမှမပေါ်ဘူးအဖြူကြီးပဲပေါ်နေတယ်။အဖြူကြီးပေါ်နေတဲ့အချိန်ကကြတော့နှစ်ရက်သုံးရက်ကြာတော့တယ်ဒီအဖြူကိုထုတ်ဖို့လို့မရဘူးဘာမှလည်းရှာဖွေလို့မတွေ့မတွေ့တဲ့အချိန်ကကြတော့ရှေ့ကိုကြော်ပြီးရှုကြည့်ပါဆိုတော့မှဘာပေါ်လာတယ်လို့မေးတော့ချီးလက်ကြောသူလေးတူဘာမှတော့တပတ်ကိုသမောသီးလို့ယူဆရတယ်တင်းသီးလေးတစ်ခုတပိဖုံးကိုတင်ပြီးလောင်းထုံနေတဲ့ပုံပေါ်လာတယ်ပေါ်လာတဲ့အချိန်ကကြတော့မှအဲ့ဒီတင်းသီးဆုံးလောင်းထုံနေတဲ့ပုံမှာဓာလေးပါသက်ပြီးရုံငန်ခွက်ကြည့်ပါဘာစုတောင်းတယ်ရှာဖွေကြည့်ပါဆိုပြီးတော့ဝိဇ္ဇတနာဥပဒံသင်္ခါရအကံကိုရှာဖွေခိုင်းရတယ်အဲ့ဒီလိုရှာဖွေခိုင်းလိုက်တဲ့အချိန်ကမှဒီယောဂီသူတော်ကောင်းကဘာလျှောက်တယ်လဲသူမြညာတမြို့ကြီးသူဖြစ်ပြသည်ဆိုပြီးတော့ဒီစုတောင်းတဲ့အကြောင်းသူကလျှောက်တယ်ဘာဖြစ်လို့လဲကြီးလက်ကြောက်သူဖြစ်ရတယ်ခိပညာမတတ်ဘူးထုံထိုင်းရတယ်အဲ့ဒီကြီးလက်ကြောက်သူဘောအထုံထိုင်းနေတဲ့ခိပညာမတတ်ရတဲ့ဘဝကိုသူကနာကြည့်ချက်ကလေးရှိတယ်အဲ့ဒီနာကြည့်ချက်ကလေးနဲ့သူကခိပညာတတ်မြို့ကြီးသူဖြစ်ခြင်းနဲ့အစိမ့်ထားခြင်းတန်ဃာတော်အတိတိဆုံးလင်းလောင်းထုံလိုက်တယ်ခိပညာတတ်မြို့ကြီးသူလို့အတိမှနေတဲ့သဘောကအဝိဇ္ဇာသူခိပညာတတ်မြို့ကြီးသူဘဝကိုတွင်တန်တတ်မဲ့တဲ့သဘောကတဏှာသင်္ခါပြီးတွင်နေတဲ့သဘောကဥပါဒါ ယဝိဇာတနာဥပဒါသုံးကိုခြံရံပြီးတော့သံဃာတော်အတ္တိသောလူတိုင်းရဲ့ဆိုတဲ့ကုသိုလ်စေတနာသင်္ခါရအုပ်စုပြည့်စုံပြည့်ထောင်လိုက်တယ်။အဲဒီသင်္ခါရတရားတွေကလည်းအိစာတရားဖြစ်ခြင်းကြောင့်ဖြစ်ပြီးတာနဲ့ဖြစ်ချင်းပြတ်သွားတယ်။နောက်တစ်ချိန်မှာသူမျိုးနဲ့တောက်တနေတဲ့ဖြစ်ပညာတမျိုးကြီးသူဆိုတဲ့ခန္ဓာငါးပါးယုတ်တရားဉာဏ်တရားတွေကိုဖြစ်စေနိုင်တဲ့ဆိုရင်ကမ္မတတ္တိလေးကိုတော့ယုံနာစင်မှာပြုတ်လန်းသွားတယ်။အဲဒီကမ္မတတ္တိလေးကပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းပဲလေကုလေငါကအဲ့ဒီအကြောင်းတရား၅ခုကစုံကြီးသွားပြီစုံကြီးတဲ့အချိန်ကကျတော့အဲ့ဒီကမ္မတတ္တိနဲ့ဒီဘဝပရိသဏေကလယေကြည်မာတိတိတဲ့ယုတ်ဒီနန္ဒီသင်္ချာဖြစ်မဖြစ်ကိုပြန်ဆန်းသိပြီးလိုက်ဆိုင်ကြည့်လိုက်တဲ့အချိန်ကမှဒီကမ္မတတ္တိတော့ဒီဘဝမှာယုတ်ဒီနန္ဒီဖြစ်တဲ့အသွားတွေ့ရတယ်သွားတွေ့ရရင်ဆိုတော့ဘုံဟင်းလင်းပြောရင်တော့သူဒီဘဝမှာဖြစ်ပညာတမျိုးကြီးသူလာဖြစ်ပါတယ်နော်အဲ့တော့ဒီအဖြူပြဒနာတစ်ခုပေါ်လာတယ်ကိုယ်ကအတိတ်ကသူ့ကိုနတ်သိနေတဲ့အချိန်ကမှကိုယ်ကပုဂ္ဂိုလ်တခုကြတော့မောတာဒီပုဂ္ဂိုလ်ကြတော့အဖြူပြင်းကြီးဖြစ်နေတယ်အဖြူပြင်းကြီးဖြစ်နေတဲ့အခါကျတော့ဒီအဖြူပြင်းကြီးကဘာပြဿနာလဲဆိုတာသိသိအောင်အတိတ်ဘက်ကိုတန်ဆူပြီးရုံဏနေတင်းတင်းပြီးတော့ခိုင်းလိုက်တယ်တင်းတင်းပြီးနောက်ကဒုတိယအတိတ်တခုကိုလှမ်းပြီးအဖြူခိုင်းလိုက်တဲ့အချိန်ကကျတော့မှဒီအဖြူပြင်းပြဿနာတခုနည်းနည်းလေးကြီးလေတော့တယ်ဘယ်လိုလဲအဲ့ဒီအတိတ်ဘဝသင်္ခါနိကလဟုတ်ကဲ့ဒုတိယအနေဆိုကြပါစို့နော်အနေဘဝဒီကဏ္ဍကာလမှာသူကအဖြူအယုံပေါ်နေတယ်မရဏသနာဇောကသူ့ရဲ့အနေဘဝဒုတိယအနေဘဝမရဏသနာဇောကအဖြူရောက်အယုံကိုအယုံပြုတ်နေတယ်အယုံပြုတ်တဲ့အတွက်ကြောင့်ဒီယောဂီကအနေဘဝမရဏသနာဒုတိယအနေဘဝမရဏသနာဇောကအဖြူရောက်ကိုအယုံပြုတ်ခဲ့ရင်ပထမအတိတ်ပရိသန္တိပထမအတိတ်မှာဖြစ်ပေါ်တဲ့ဘောတချောက်ဖြစ်နေတဲ့ဘဝစိတ်ပထမအတိတ်မှာဖြစ်ပေါ်သွားတဲ့သုတိစိတ်အဲ့ဒီမရိဏနေဘွေသုတိတို့ကလည်းဒီအတိတ်ဒုတိယအတိတ်ဘဝကမရဏတဏ္ဍဆိုယူထားတဲ့ဒီအဖြူအောင်နမိတ်ကိုပဲအာယုံပြုကြပါရဲ့အဖြူအောင်နမိတ်ကိုအာယုံပြုတော့သူဒီယောဂီကဘယ်လိုဖြစ်လာတယ်လို့မေးတော့ဒီအဖြူအောင်ဟာဘာဖြစ်အောင်လဲဆိုတာကိုစမ်းစစ်တဲ့အနေနဲ့ဒုတိယအတိတ်ကိုယုံနေတယ်နည်းဆက်လက်ပြီးသိသိခိုင်းလိုက်တဲ့အချိန်ကမှဘာပေါ်လာတယ်လဲဆိုတော့သူကခရိယံဘဝနော်ခရိယံဝတ်စုံအဖြူဝတ်စုံဒီလက်ရှင်များဝတ်တဲ့ဝတ်စုံတော့အပြောဆုံးနေဟုတ်ပြီတော့သူကစာလင်ကြောင်းလေးတစ်ကြောင်းဆောက်လုပ်ပြီးထူထမ်းပါတယ်။စာလင်ကြောင်းလေးတစ်ကြောင်းဆောက်လို့လူတန်းပြီးတဲ့အဲဒီလူတန်းနဲ့အပွဲမှာအခမ်းအနားတစ်ခုကျင်းပါတော့အဲ့ဒီအခမ်းအနားမှာကမျက်နှာချက်တွေလည်းအလုံးပိတ်ထူတယ်မိုးထားတယ်။ဘေးပောင်းခြင်းနိုင်ရည်နေမှာလည်းပိတ်ထူတယ်အလုံးသိတော်သလိုကာထားတယ်။ကာထားပြီးတော့မှဒီကြောင်းလေးကိုသူကလူတန်းခဲ့တယ်။လူတန်းနဲ့အချင်းခါမှသူ့ရဲ့ကုသိုလ်စေတနာကိုကြည့်လိုက်မယ်ဆိုရင်တော့မုံမြတ်တာမှန်တယ်ဒါပေမဲ့ယုံကြည်ချက်ကိုကြည့်လိုက်တော့သူကကံကံရဲ့အကျိုးကိုယုံကြည်တဲ့ယုံကြည်ချက်တရားတရားမျိုးရှိသလားမရှိဘူး။ကံကံရဲ့အကျိုးကိုတတ်သိနားလည်နေတဲ့ကာမတက္ကရာတမာတိဋ္ဌိကိုရှိသလား
။မရှိဘူး
။ဘာဖြစ်လို့လဲ။သူတို့ကဘုရားသခင်ဖန်ဆင်းတာကိုအဓိကထားနေတယ်နော်။ဖန်ဆင်းခြင်းဆိုတဲ့ဣဒ္ဓရာနိမန္ဒဝါဒကိုလက်ခံထားတာဖြစ်ခြင်းကြောင့်ကာမတက္ကရာတမာတိဋ္ဌိညာပြတ်ထန်းတဲ့ကံမျိုးဟုတ်သလား
။မဟုတ်ဘူး
။မဟုတ်တဲ့အခါကျတော့ကံထူထောင်ခြင်းအချင်းကံကညာမပါခဲ့တဲ့အတွက်အကျိုးပေးတဲ့ဘဝမှာညာပါသလား
။မပါပြန်
။ဒီလိုပြိဒါလေးလာပြီးအကျိုးပေးတော့ဒီနဲ့တော့သူလာဖြစ်ရတယ်။ဒီနဲ့တော့သူဖြစ်တဲ့အချိန်ကမှလည်းသိပညာကမတက်ဘူး။ဉာဏ်ကလည်းထုံတိုင်းထုံတိုင်းတဲ့အတွက်ကြောင့်အဲ့ဒီဘဝကစိတ်ကနာကြည့်တဲ့လူကဆူတောင်းတာ။ဆူတောင်းတဲ့အခါကျတော့ဒီနေရာမှာဒီကနေ့ကာလမှာသူကဇာတိကြောင့်ကိုအဖြူတွေဝိုင်းပြီးတော့ပိတ်ဖြစ်ပြင်းနေတဲ့ပိတ်မြင်တဲ့ကြည့်မိုးပြီးတော့ပိတ်သူတွေကာထားတဲ့အခမ်းအနားတစ်ခုကသူဒီကနေ့ကာလမှာလာတင်တဲ့အဖြူအောင်ကြီး။ခင်လိုက်တဲ့အချိန်ကဒီကလေးကနေပြီးတော့ကြီးလေတော်သူဘဝရောက်အောင်ပို့ဆောင်ပေးလိုက်တယ်။ပို့ဆောင်ပေးလိုက်တဲ့အချိန်ကမှဒီကြီးလေတော်သူဘဝဘဝတစ်ချောင်းမှာဖြစ်ပေါ်သွားတဲ့ဘဝစိတ်အစဉ်ကြီးရှိတယ်။ဘဝမှာအစဆုံးဖြစ်တဲ့ပရိသန္ဓေစိတ်အဆုံးဖြစ်သွားတဲ့သုတိစိတ်အဲဒီစိတ်သုံးခုအလုံးဟာဘာဖြစ်နေလဲ။ဒီအဖြူရောင်ကိုပဲအာယုံပြုတ်နေတယ်။အာယုံပြုတ်လိုက်တဲ့အချိန်ကကျတော့ဒီပရမအတိတ်ကြီးလေတော်သူဘဝမှာဒေဂဏိကာလဘာဖြစ်လာသလဲ။ဒေဂဏိကာလမှာဒီယောဂီကမရဏတဏ္ဍဇောနောက်မှာသုတိကြတဲ့ပုဂ္ဂိုလ်မဟုတ်ပဲမရဏတဏ္ဍဇောရဲ့နောက်မှာဘဝင်ကြဘဝင်နောက်မှာမှသုတိကြတဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲ့ဒီဘဝင်းကြီးကလည်းဘလို့ဖြစ်နေတယ်လို့မိတော့အကျင့်ပေါင်းများစွာရပ်ပေါင်းများစွာဖြစ်နေတဲ့ပုဂ္ဂိုလ်မျိုးဖြစ်တယ်ဘာဖြစ်လို့လဲလွယ်လွယ်နဲ့မသိပဲနဲ့မေ့မျောပြီးတော့မှသိခဲ့ရတဲ့ပုဂ္ဂိုလ်မျိုးပဲမေ့မျောနေတာကရက်တည်းတော်တော်လေးကြာသွားတဲ့အချိန်ကကြတော့မှနောက်ဆုံးသုတိစိတ်ဖြစ်သွားတယ်ဖြစ်သွားလိုက်တဲ့အချိန်ကကြတော့ဒီဘဝင်းစိတ်ကြီးကဘာကိုအာရုံပြုတ်နေလဲအဖြူပဲအာရုံပြုတ်ဒါကြောင့်အတိတ်ဒေကနိကာလဒီပုဂ္ဂိုလ်ရဲ့မန္တမတိရှိတဲ့ယုတ်ဒီနန္ဒီကိုလမ်းသိသိလိုက်တဲ့အချိန်ကမှဒီအဖြူကြီးကိုလွယ်လွယ်နဲ့ထိုးပေါက်လို့မရဖြစ်နေတယ်။ဒီအဖြူပြင်ကိုထိုးပေါက်လို့မရပဲကြော်ပြီးဆိုင်လိုက်တဲ့အချိန်ကကြတော့မှဟိုဘက်မှာသေသေးဆုံးလူနေတဲ့ကုသိုလ်အာယုံလေးတက်ကိုထင်လာတယ်။အဲ့ဒါကခုနကဘဝင်မကြခင်မရဏတဏ္ဍသောအခိုက်မှာသေသေးဆုံးလောင်းဆုံနေတဲ့အာယုံလေးထင်ပုံဖြစ်ပါတယ်။ အဲ့ဒီမန္တနာဆိုရင်အာယံကိုလက်ရှိဘဝပရိသန္ဓေလက်ရှိဘဝပရိသန္ဓေစိတ်နဲ့လက်ရှိဘဝစိတ်တို့ကပြန်ပြီးအာယုံယူနေပါတယ်နော်ဒါကြောင့်ဒုတိယအတိတ်ကမန္တနာဆိုအဲ့ခိုက်မှာတင်ခဲ့တဲ့အချွေရောင်ကိုပရမအတိတ်ပရိသန္ဓေဘဝစိတ်တို့ကအာယုံပြုတယ်ပရမအတိတ်မန္တနာဆိုအချိန်ကမှာတင်ခဲ့တဲ့ဒီလိုဆိုလောင်းလို့နေတဲ့အာယုံကိုခုပစ္စုပန်ပရိသန္ဓေဘဝစိတ်တို့ကပြန်ပြီးတော့အာယုံပြုပြန်တယ်နော်အဲ့ဒီအချိန်ကမှာအနည်းကပြုစုပြုတောင်းခဲ့တဲ့သံတင်ကြောင့်ဆောက်လုပ်လူတိုင်းချင်းဆိုတဲ့ကုသိုလ်စေတနာအုပ်စုကိုရှာဖွေတည်ရှိတဲ့အချိန်ခါမှာဒုကုသိုလ်စေတနာအုပ်စုအဝိဇ္ဇာတနာဥပါဒအုပ်စုပြန်ပြီးရှာရတယ်။ရှာလိုက်တဲ့အချိန်ခါမှာတေဂဏိကာလကြတော့ဘာပဲပြောပြောသူကဘဝတစ်ခုကိုညှုတ်ကန်းချိန်တဲ့စိတ်ကလေးဖြစ်တယ်။သံတင်ကြောင့်ဆောက်လုပ်လူတိုင်းချင်းအချိန်ခါမှာဘဝတစ်ခုကိုညှုတ်ကန်းချိန်တဲ့စိတ်ဓာတ်မဖြစ်ပေမဲ့လို့တေဂဏိကာလကြတော့ညှုတ်ကန်းချိန်တဲ့သဘောဖြစ်တယ်။ဘာဖြစ်လို့လဲ?အနုတ္တိယတက်ကမကုန်သေးဘူး။မကုန်သေးတဲ့အတွက်ကြောင့်ဘဝတစ်ခုကိုညုတ်ကန်းချိန်နေတဲ့စိတ်ဓာတ်ကတို့ကအမျိုးသမီးဘဝကိုညုတ်ကန်းချိန်နေတယ်။အမျိုးသမီးဘဝလို့အမျိုးသမီးလို့အတိမနေတဲ့သဘောကအဝိဇ္ဇာ။အမျိုးသမီးဘဝကိုတွေ့တန်တက်မဲ့တဲ့သဘောကဒါနစိတ်ကပြီးဆွဲတဲ့သဘောကဥပါဒာ။ဒီဝိဇ္ဇာဒနာဥပါဒာနဲ့ဇာတိညောင်းဆောက်လို့ဆိုရခြင်းအချိန်ကာကသင်္ချာမဖြစ်ခဲ့ပေမဲ့လို့ဥပတိပင်အနေအဖြင့်သင်္ချာမဖြစ်ခဲ့ပေမဲ့လို့ဖြစ်နေတဲ့ဇွန့်အင်လေးဒီဇာတိညောင်းဆောက်လို့လူတန်းစီအချိန်ကာမှာတည်ရှိမနေဘူးလား။ရှိရှိ။ဒါအနုတ္တိယတက်လို့ခေါ်ပါတယ်။ဟိုမှာအငုတ်တအနေနဲ့၄ရှိတယ်။ဒီကနေ့ကလည်းအကြံတော့မနတနာဆိုမစောမီမှာအငုတ်တအနေနဲ့မဟုတ်တော့ဘဲနဲ့ဥပတိပင်အနေအဖြင့်သင်္ချာဖြစ်ပေါ်လာတယ်။ဥပတိပင်အနေအဖြင့်သင်္ချာဖြစ်ပေါ်လာတယ်ဆိုတော့ရှင်အဝိဇ္ဇာတနာဥပါဒံကနောက်သင်္ခါရကံကအရင်ဖြစ်မနေဘူးလားလို့ဒီလိုတော့အမင်းလျာရှိတယ်နော်။အဲဒီဥစ္စာကတော့အဝိဇ္ဇာတနာဥပါဒံဆိုတဲ့အနုတ္တိယတက်ကတော့ဟောဘဝတစ်ချောင်းမှာအမြဲတမ်းအငုတ်တအနေနဲ့ပါနေတဲ့အတွက်သင်္ချာရှိနေတယ်လို့ပဲပြောရပါတယ်နော်။ဥပတိပင်အနေအဖြင့်သင်္ချာမဖြစ်ခဲ့ပေမဲ့လို့စွန့်အင်သတ္တိကတော့သင်္ချာရှိနေတယ်လို့မပြောရဘူးလား။ပြောရတယ်။ဘာဖြစ်လို့လဲ။အရိယာမဲနဲ့ပဲနိုင်တဲ့စွန့်ဟာမရှိသေးဘူး။မရှိတဲ့အတွက်ကြောင့်ဒေဂဏိကလမှာအတိတ်တဖန်ဒီကြောင့်အစာဟုတ်ကိုလူရန်အနေသောအခြင်းအားဖြင့်ကံအာယုံထင်လာပြီ။ကုဏကကမ္မနမိအာယုံထင်လာပြီ။အဲ့ဒီကမ္မနမိအာယုံထင်တဲ့အခြင်းကမှလည်းကုသိုလ်စေတနာတွေထပ်ပြီးမဖြစ်ဘူးလား။ဖြစ်တယ်။အဲ့ဒီကုသိုလ်စေတနာတွေကြတော့အမျိုးသမီးဘဝတော့ညကိုင်းရှိုင်းနေတဲ့စိတ်ဓာတ်တွေပြန်ပြီးတော့ရစ်ပတ်မထားဘူးလားရစ်ပတ်ထားတယ်အဝိဇ္ဇာတနာဥပါဒံပြန်ပြီးတော့ခြံရံသွားတယ်နော်အဲ့ဒီခြံရံထားတဲ့အတွက်ကြောင့်ဒီအဲ့ဒီဒုတိယဘဝကြတော့သူမျောလင့်တောင်းတထားတဲ့အတိုင်းတော့မဟုတ်ဘူးဒါပေမဲ့လို့အဲ့ဒီလေတော့သူအမျိုးသမီးဘဝတစ်ခုကိုသူရရှိခဲ့ပါတယ်အဲ့ဒီမှာလည်းပရိစ္ဆသမုပ္ပါအကြောင်းကျိုးဆက်နွယ်နေတဲ့သဘောတွေကိုပြန်ပြီးဆက်စစ်လိုက်တဲ့အချိန်ခံကြတော့အကြောင်းကျိုးဆက်လို့ရတယ်နော်အကြောင်းကျိုးဆက်လို့ရတဲ့အချိန်ကကြတော့မှအဲ့ဒီမှာလဲအကြောင်းတရားအကျိုးတရားတွေကိုဆက်လက်ပြီးသိရပါတယ်။အဲ့ဒီညီစနစ်အပြင်အတိတ်ဘက်ကိုတားဆိုပြီးတော့ဘဝပေါင်းများစွာအတိတ်အကြောင်းတရားအကျိုးတရားတွေကိုသိသိနိုင်ခဲ့မယ်ဆိုလို့ရှိရင်တော့ဒုယောဂီဘုဂ်ကိုအတွက်အကြောင်းတရားအကျိုးတရားသိသိတဲ့လုံလောက်ရသည်ပေါင်းမြင်ပြီးဖြစ်ပါတယ်နော်။ပေါင်းမြင်ပြီးဆိုလို့ရှိရင်ဒီအတိတ်မှာအကြောင်းတရားနဲ့အကျိုးတရားသိသိပြီးရင်လုံလောက်ပလားလို့မေးစရာရှိတယ်။မြတ်စွာဘုရားဟောတာတဲ့မာသီပရဏသုတ်တန်လေးကြံကြည့်ပါနော်။သမုဒိယဓမ္မနုပါတိဝါကာယတမေဝိဇရတိဝယဓမ္မနုပါတိဝါကာယတမေဝိဇရတိသမုဒိယဝယဓမ္မနုပါတိဝါကာယတမေဝိဇရတိသမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောကိုအပ္ပမန္တအရှုလေးရှိသည့်ဖြစ်၍အမူလီဝိဇရတိနေလေ၏ကာယတမေကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောကိုအပ္ပမန္တအရှုလေးရှိသည့်ဖြစ်၍အမူလီဝိဇရတိနေလေ၏ကာယတမေကာယ၌ဝါရူပကာယနာမကာယ၌ဝေယဓမ္မနုပါတိဝါချုပ်ချောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအပ္ပမန္တတရှိလေရှိသည့်ဖြစ်ပေမူ၏ဝိသရတိနေလေ၏ဒီလိုဖျက်ဟောထားတယ်။ဒါကတစ်ချက်။နောက်တစ်ခုအနိတေပိပစ္ဆယစီဝါပစ္ဆယသမုပ္ပန္နဓမ္မသအနာဂတေပိအိတရဟိပိပစ္ဆယစီဝါပစ္ဆယသမုပ္ပန္နဓမ္မသအနိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပိစ္ဆုတ်ပံကြည့်လေအကြောင်းတရားနဲ့အကျိုးတရားနောက်အနာဂတ်ကိုလမ်းမြောက်ပြီးကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်လို့ဒီလိုနဲ့သိအောင်ရှင်းဖို့ရညွှန်ကြားထားပါတယ်။ဒီလိုဆိုရင်အနာဂတ်မှာလည်းအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်ဆိုတာလမ်းပြီးသိအောင်ရှင်းဖို့မလိုဘူးလား။လိုရတယ်။လိုရတဲ့အတွက်ပိဿုပ္ပံမှာယုတ်တည်နိုင်တဲ့သိသိသိသိပြီးတဲ့အခါအနာဂတ်ဘက်ကိုတားဆိုပြီးတော့ဒီဒီကံကြတော့ယုတ်ငန်ဆက်လက်သိသိရတယ်။သိသိပြီးတဲ့အချိန်ကမှဒီဘဝဒီကံဒီမနာတနာအချိန်ခါမှာငါအာယုန်နေတင်တယ်ခြံကအဓိကပါအဲ့ဒီ အကျိုးပေးတော့မယ်ကံရဲ့စွမ်းရင်တက်တည်ကြောင့်ကံကမ္မနမေဂတိနမေဆိုတဲ့နမေသုံးခုရဲ့ကတစ်ခုကိုတော့ထင်ပါတယ်သို့တော့မိမိကစောစောမြဲမြဲနဲ့ကံတစ်ခုကိုထူထောင်ထားပြီးတော့အနာကအဲ့အတွက်မျောလင့်ပြီးတော့ကံကောင်းဖို့ကိုယ်တို့ကပြုစုပြည့်ထောင်သိရင်နိဗ္ဗာန်ကိုဆုတောင်းတာတော့ခဏထားပါလိမ့်ကိုယ်ကသံဃာဝတ်လင်ပတ်ဘုံကိုပြနေတဲ့အပန်းဖြစ်ချင်းတော့နိဗ္ဗာန်ဆုတောင်းတဲ့ကံနဲ့တော့အကြောင်းကျိုးမဆက်နဲ့နော်နိဗ္ဗာန်မရမီစัญญาဆိုပြီးတော့စัญญาလေးခံပြီးတောင်းတဲ့ဆုတစ်ခုနဲ့လားအကြောင်းကျိုးဆက်ကြည့်တော့နော်အဲ့ဒီလိုဆက်လိုက်တဲ့အပိုင်းမှာဆိုကြပါစို့ရေရင်ကုန်စရီတော်ကိုပန်းထုတ်ပြီးတော့နောက်အနာဂတ်မှာယဟန်ဘုရားကိုဆုတောင်းတယ်ပဲဆိုကြပါစို့နော်အဲ့ဒီယဟန်လို့အတိမနေတဲ့သဘောကအဝိဇ္ဇာထိုယဟန်ဘုရားကိုတွေ့တာတတ်မဲ့နေတဲ့သဘောလေးကတဏှာစိတ်ကပြည့်စွနေတဲ့သဘောကဥပါဒာထိုအဝိဇ္ဇာတဏှာဥပါဒာတော့ကိုခြံရံပြီးတော့ရေရင်ကုန်စရီတော်ကိုပန်းထုတ်ခြင်းဆိုတဲ့ကုသိုလ်စေတနာအုပ်စုပြုစုပြောထောင်တယ်သင်္ခါရဒီနေ့ငါရတရားရှင်ချုပ်ပြသွားတဲ့အချိန်ကမှနောက်တစ်ချိန်သူမျော်လေးတောက်တာနေတဲ့ရဟန်းဘုရားကိုဖြစ်စေနိုင်တဲ့စွန့်ရင်ကမ္မတတ္တိကိုယုံနာအစင်မှာပြုတ်နံပြီးမှချုပ်ပြသွားတယ်။အဲ့ဒီစွန့်ရင်ကမ္မတတ္တိလေးကကံပေါင်းလိုက်တော့အဝိဇ္ဇာ၊တဏှာ၊ဥပါဒံ၊သင်္ခါရကအကြောင်းတရား၅ကိုစုံသွားပြီ။အဲ့ဒီကမ္မတတ္တိကြောင့်နောက်ဟောအနာဂတ်ပရိသန္ဓေကာလရေကြီးအခိုက်မှာရုပ်တည်နံနေထင်ရှားဖြစ်မဖြစ်တော့ထက်ခါတက်ခါဆန်းစစ်ကြည့်ရပါတယ်နော်။ဆန်းနေကြည့်လိုက်လို့အကြရဖြစ်ပြီဆိုတာတွေ့ပြီဆိုရင်တော့အဲ့ဒီမှာလည်းအကြောင်းတရားနဲ့အကျိုးတရားဆက်လက်သိသိပြီတော့အဲ့လောက်နဲ့လုံလောက်ပလားဆိုတော့ခொနည်းကမလုံလောက်သေးဘူးနော်ဘုရားရှင်ကဝေယဓမ္မနုပါတိဝါကာယတမေဝိဟရတိကာယတမေကာယ၌ဝါရူပကာယနာမကာယ၌ဝေယဓမ္မနုပါတိဝါချုပ်ချောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအပ္ပမန္တတအကျိုးလေးရှိသည့်ဖြစ်ပေမူလီဝိဟရတိနေလေဤဒီလိုဟောထားတယ်ချုပ်ချောင်းသဘောနဲ့ချုပ်ခြင်းသဘောတဲ့။ဘာရင်ချုပ်တယ်လဲ။ဘာရင်ချုပ်ချောင်းသဘောတွေလဲလို့မေးတော့အဝိဇ္ဇာနိရောဓရူပနိရောဓတဏနိရောဓရူပနိရောဓသတိတိပဋိသင်္ခါရမေပရိတော်ကြီးမှာဟောထားပါတယ်။အဝိဇ္ဇာတဏဥပါဒံသင်္ခါရကံဒီချုပ်ငိမ့်သွားခြင်းကြောင့်ယုတ်ဒီနန္ဒီနောက်တစ်ခါမဖြစ်တော့ချုပ်ငိမ့်ခြင်းဖြင့်ချုပ်ငိမ့်ဖို့ကိုလမ်းပြီးကြည့်ပါ။လမ်းပြီးရှုပါဆိုပြီးဒီလိုဟောထားတယ်။ကဲဒီကကြီးဒီကကြီးဒီပုံကြီးမေးအောင်မယ်။အဝိဇ္ဇာတဏဥပါဒံသင်္ခါရကံဒီတိဘယ်ခါကြမှာနောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်မလဲလို့မေးရင်ဘယ်လိုဖြစ်ကြမလဲ။ယဟန္တာဖြစ်မှာပဲမှန်တယ်။ယဟန္တာမဖြစ်သေးရင်တဏမကုန်သေးဘူးအဝိဇ္ဇာလည်းမကုန်သေးဘူး။ဒီလိုတင်ဘုရားရှင်ကခုဒီနေရာမှာဥရိယပြအញ្ញံပိုင်းမှာရှိပါသေးတယ်နော်။အဝိဇ္ဇာတဏဥပါဒံသင်္ခါရကံတို့နောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်တဲ့အတွက်ပရိနိဗ္ဗာန်သုတိရဲ့နောက်ဆွယ်မှာယုတ်တိနန္ဒီရဲ့နောက်တစ်ပါးမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ခြင်းကိုမြင်အောင်ရှုပါဆိုပြီးဒီလိုညွှန်ပြနေတယ်။အဲ့ဒီညွှန်ကြားချက်နဲ့ပတ်သက်ပြီးတော့ခொနကယဟန္တာဘုရားမှာဖြစ်ရမယ်ဆိုရင်အဲ့ဒီအဖွင့်ကျန်ကအထောက်အထားရှိပါသလားလို့မေးတော့ဝိသုတိမေမဟာလီကဒုတိယအတွက်ဇာမျက်နှာ428မှာဒီအကြောင်းလေးဖွင့်ဆိုထားပါတယ်နော်။အဝိဇ္ဇာနိရောဓရူပနိရောဓောတိအကမကညာတိနအဝိဇ္ဇာယအနုပါဒနိရောဓတောအနာဂတရူပသအနုပါဒနိရောဓောဟောတိဒီစီယဘာဝေအဘာဝတော်ဆိုပြီးဒီလိုဖွင့်ထားတယ်။ဘာပြောတာလဲ။အဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်တယ်ဆိုတာကတဲ့။အက္ခမက္ခညာနေနရတ္တမေညာကြောင့်အဝိဇ္ဇာဒီအနုပါဒနိရောဓတော်နောက်တစ်ဖန်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်သွားတယ်။နောက်တစ်ဖန်ဖြစ်အောင်မယ်ဆိုတဲ့ချုပ်ခြင်းမျိုးကိုတော့ဥပါဒနိရောဓလို့ခေါ်တယ်။ခုဒီနေရာမှာကတော့အနုပါဒနိရောဓနောက်တစ်ဖန်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ငိမ့်သွားတယ်။အဲ့ဒီချုပ်ငိမ့်မှုကိုမြင်အောင်လှမ်းရှုပါ။ရှုပြီးတဲ့အချိန်ခါမှာအကြောင်းတရားတွေကဘယ်ခါမှနောက်တစ်ဖန်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်တယ်လေ။အရဟတမေအခိုက်နော်။အရဟတမေကမင်းကြီးတို့ခုမရသေးဘူး။မရသေးဘူးဆိုရင်သူအရဟတမေရမယ်အချိန်ဒီသစ္ဆုတ်ပန်လို့ပြောမလား။အနာဂတ်လို့ပြောမလား။ဒီလိုဆိုရင်အနာဂတ်ကိုရှုဖို့ရန်အတွက်လည်းမြတ်စွာဘုရားဒီမဟာတိပ္ပရဏအတုတ်တန်ကျင့်တယ်မှာထက်ပြီးဟောတယ်လားမဟုတ်ဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲ။ဟုတ်နေတယ်အတိတ်ဆိုတဲ့သက္ကလုံမသုံးဘူးမှန်နေအနာဂတ်ဆိုတဲ့သက္ကလုံလည်းမသုံးဘူးမှန်နေဒါပေမဲ့အကြောင်းတရားသင်ရှားဖြစ်ရင်အကျိုးတရားသင်ရှားဖြစ်တဲ့အခါကနေတင်းလို့ရမလားမရဘူးအကြောင်းတရားတွေချုပ်ရင်အကျိုးတရားချုပ်တာလည်းမြင်အောင်ရှုရမယ်ဆိုတော့ဒါကအနာဂတ်နဲ့တင်းလို့ပါရမလားမရနိုင်ဘူးနော်ဘုဒ္ဓဉာဏ်မှာနောက်တစ်ဖန်အဝိဇ္ဇာတဏဥပါဒံသင်္ခါရကံဒီရဲ့နောက်တစ်ဖန်မဖြစ်တော့အရတ္တမေအခိုက်မှာနောက်တစ်ဖန်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ခြင်းသွားတဲ့အတွက်ပရိနိဗ္ဗာန်သုတိရဲ့နောက်ဆွယ်မှာယုတ်တိနန္ဒီခန္ဓာ၅ပါးတွေနောက်တစ်ခါမဖြစ်တော့အနုပါဒနိရောဓသဘောအဖြစ်ချုပ်ငိမ့်မှုကိုမြင်အောင်ရှုပါအဲ့ဒီလိုနှံ့ပြီးမြင်မှအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဇနာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဥပါဒံချုပ်ခြင်းကြောင့်ယုတ်ချုပ်ဤသင်္ခါရချုပ်ခြင်းကြောင့်ယုတ်ချုပ်ဤ 兰州尖叫有着一有着一秋尖的我在这边地方去过去过马匹巴的。还得去过个乌鸦别你要按揭把你买垃圾巴的。那比较有名不过的也没听他们不过送他们的。你问嘛送他们不过按照你问求婚过上去过路的。你问呢那个那个不过的哥哥家嘛求你们所以呢说那个不过的哥哥嘛让他们压力听他们为啥的那五百单的干干都也。能在旁边别到中间品中间点哎对不是你管的兄弟也闹水吗可能我把有点难见的能在旁边别到中间品中间没管上面瞄去我们楼了有问题的你说是不是我一把的那哎呀妈一定那个还修高的那么修高木那路没有路线呢修高木的做到的老年第二个我们必须有那么点社会的心理的人今年的老年也比较很多的老板很帮助呢河南马路把北水两年比赛北个年二三级的为把的南年的工作熬进前就给外面二种人家把人工的力